Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ် November 30ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုအစီအစဉ်ပထမပိုင်း나이ဝက်ကို Altimeter 40 kHz 953ညာ Altimeter 32 kHz 635ညာ Altimeter 25 kHz 7765တို့ကနေဗီဒီယိုကဖမ်းယူနားဆင်နိုင်ပါတယ်တနားလုံးစာအစီအစဉ်တွေကိုတော့digital line တွေဖြစ်တဲ့ Lulumate ဆွေရုပ်သံ line UI မြန်မာပိုင်းရဲ့ web စာမျက်နှာနဲ့ Facebook YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်စီသူကတာဝန်ယူတင်ဆက်သွားပါမှာခင်ဗျာ
လာမယ့် NATO နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာယူကရိန်းကို NATO အဖွဲ့ဝင်ဖြစ်ရေးထပ်မံဖိတ်ခေါ်ကမ်းလှမ်းပေးဖို့ယူကရိန်းကတိုက်တွန်းနေပါတယ်မလေးရှားနိုင်ငံမှာစေစုနှစ်တစုအတွင်းအဆိုးအဝါးဆုံးကြုံရတဲ့ရေဘေးကြောင့်လူပေါင်း 9,000 ကျော်အိုးအိမ်မက်နေပါတယ်ပြန်မမှန်ပြီးစီးသွားတဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကြီးရနော်ထရီဒမ်ဘုရားရှိခိုးကျောင်းကြီးကိုတောက်ကြာနေကရုပ်သံဖိုင်ထုတ်လွှင့်ပြသခဲ့ပါတယ
်အဲ့လော်ထရီတန်းရောက်နေတဲ့သတင်းတွေနဲ့အတူရခိုင်ပြည်နယ်အလဲပိုင်းအမ်းမြို့နယ်အတွင်းမှာနောက်ပိုင်းတိုင်းစစ်တမ်းချုပ်ကိုတင်ယူဖို့စူးစမ်းနေတဲ့အာရခတ်တပ်တော် A နဲ့စစ်ကောင်စီအကြားတိုက်ပွဲတွေပြင်းထန်နေတာထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းတွင်မိလောင်ခဲ့တာနဲ့ကမ္ဘာမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာအကြောင်းတွေကိုကြားကြဖို့ရှိပါတယ်။ဒါ့ပြင်အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍသုတဆောင်လေအမေရိကန်တခွင်သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနယ်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွေကတောပြပေးပါပါခင်ဗျာ
။ရှင်းသတင်းပတ်ထဲဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာကျင်းပမယ့်မြောက်အတ္တလန္တိတ်မဟာမိတ်အဖွဲ့ NATO နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေယူကရိန်းကို NATO အဖွဲ့ရဲကိုဝင်ရောက်ခွင့်ထပ်မံကမ်းလှမ်းဖိတ်ခေါ်ပေးဖို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းနေတဲ့အကြောင်းရိုက်တာသတင်းကဖော်ပြပါရယ်ရိုက်တာသတင်းဌာနကတောက်ကြာနေမှာလက်ခံရရှိခဲ့တဲ့စာထဲမှာတော့2022ခုနှစ်ယူကရိန်းကိုစတင်တိုက်ခိုက်တဲ့ရုရှားကျူးကျော်စစ်အဆုံးသတ်ရေးအောင်ပွဲအစီအစဉ်တစိမ့်တစ်ပိုင်းဖြစ်တဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီတင်ပြခဲ့တဲ့အချက်တွေပါဝင်ပြီးတော့ယူကရိန်းကို NATO အဖွဲ့ဝင်အဖြစ်ကမ်းလှမ်းဖို့ကိစ္စကိုထပ်မံတိုက်တွန်းထားပုံရပါတယ်။လက်ရှိစစ်ပွဲမပြီးမချင်းယူကရိန်းကို NATO အဖွဲ့ဝင်နိုင်ငံအဖြစ်လက်ခံဖို့မဖြစ်နိုင်ဘူးဆိုတာကိုသိပေမဲ့လို့အခုလိုအချိန်မှာယူကရိန်းကိုဖိတ်ခေါ်တာကဒီယူကရိန်း NATO အဖွဲ့ဝင်ဖြစ်ရေးကိုတားမြင်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုသူ့ရဲ့ရည်မှန်းချက်တွေမအောင်မြင်နိုင်ဘူးဆိုတာကိုပြသလိုတာကြောင့်ဖြစ်တယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးအန်ဒရီစီဘီယာကပြောပါတယ်။ဒါကြောင့်ဒီဇင်ဘာလ3ရက်နဲ့4ရက်နေ့တွေမှာကျင်းပမဲ့ NATO နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာယူကရိန်းကို NATO ဖွဲ့တဲ့ဝင်ရောက်ခွင့်ဖိတ်ကြားရေးဆုံးဖြတ်ချက်ချမှတ်ပေးဖို့အတွက်တိုက်တွန်းတယ်ဆိုပြီးတော့ဒီ NATO နိုင်ငံခြားရေးဝန်ကြီးတွေကိုယူကရိန်းဝန်ကြီးကတိုက်တွန်းတာပါ NATO တပ်တမန်တွေကတော့လက်ရှိအဆင့်မှာယူကရိန်းကိုဖိတ်ကြားဖို့မဟာမိတ်အဖွဲ့ဝင်တွေကြားမှာသဘောတူညီမှုရထားတာမရှိသေးဘူးလို့ပြောပါတယ်ဒီလိုသဘောတူညီမှုရဖို့ကတော့ NATO အဖွဲ့ဝင်နိုင်ငံ32နိုင်ငံလုံးရဲ့ထောက်ခံမှုရဖို့လိုအပ်တာဖြစ်ပါတယ်ရှင်စစ်ပွဲတံခံနေရတဲ့ဂါဇာကမ်းမြောင်ဒေသမှာစားနပ်ရိက္ခာပြက်လက်မှုပိုးပြီးတော့ဆိုးလာတာနဲ့အများဂါဇာမှာရှိတဲ့ပေါင်မုတ်ဆိုင်တစ်ခုမှာတောက်ကြနေတော့ကပါလက်စတိုင်းဒေသခံတွေတိုးဝေရာကနေကလေးငယ်နှစ်ဦးနဲ့အမျိုးသမီးတစ်ဦးသေဆုံးခဲ့တယ်လို့ကျမရဲ့ရရှိတွေကပြောပါတယ်။အသက်73နှစ်နဲ့18နှစ်အရွယ်မိန်းကလေးနှစ်ဦးနောက်အသက်50အရွယ်အမျိုးသမီးတစ်ဦးရဲ့အလောင်းတွေကိုစေယုံကိုတည်ယူသွားခဲ့ပြီးတော့သူတို့အားလုံးဟာအယ်ဘာနာပေါင်မုတ်ဆိုင်မှာလူတွေကြားမှာတိုးဝေရင်းနဲ့အသက်ရှူကျက်ပြီးတော့သေဆုံးခဲ့ရတာဖြစ်တယ်လို့ဆရာဝန်ကအတည်ပြုပါတယ်။နိုင်ငံတကာကူညီပေးရေးအဖွဲ့တွေအနေနဲ့ဂါဇာဒေသရဲ့စားနပ်ရိက္ခာနဲ့အကူအညီတွေတည်ယူခွင့်ကိုအစ္စရေးကကန့်သက်ထားတာပါလွန်ခဲ့တဲ့နှစ်လအတွင်းကန့်သက်မှုကတော့14လကြာဂါဇာစစ်ပွဲအတွင်းမှာအနှိမ့်ဆုံးဖြစ်တယ်လို့အစ္စရေးအစိုးရရဲ့အချက်အလက်တွေမှာဖော်ပြပါတယ်ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့အကြီးအကဲတွေကတော့ဂါဇာမှာငတ်မုတ်ခေါင်းပါမှုနဲ့စိတ်ပြက်အားငယ်မှုအခြေအနေတွေပိုးပြီးတော့ဆိုးဝါးလာနေပြီးဒေသခံအားလုံးနီးပါးဟာစာနာမှုအကူအညီတွေပေါ်မှာပဲမှီခိုနေကြရတာဖြစ်တယ်လို့ထိပ်ပေးပြောဆိုပါတယ်ကာဇာမှာဂျုံပြက်လို့ပေါင်မုတ်ဆိုင်အတော်များများပြီးခဲ့တဲ့တပတ်လုံးနီးနီးပိတ်ချရတာပါရှင်။အီရန်နိုင်ငံရဲ့အထက်နျူကလ িয়ার ဆက်ယုံကြီးနှစ်ခုဖြစ်တဲ့ဖော်ရိုနဲ့နာဒန်စ်မှာအစစ်မြေဗဟိုအားခွာဆက်တွေထောင်ထဲချီသုံးပြီးတော့ယူရေနီယံသန့်စင်မှုတွေလှုပ်သွားဖို့အတွက်အီရန်ကလှုပ်ဆောင်နေတယ်လို့နိုင်ငံတကာနုမြင့် Swan Agency IAEA ကတောက်ကြားနေမှာပြောပါရယ်။ယူရေနီယံသန့်စင်မှုတွေတွန်းမြှင့်ဖို့အတွက်နောက်ထပ်ဗဟိုခွာဆက်တစ်6,000 ကျော်တက်ဆင်သွားမယ့်အကြောင်းကိုကုလသမဂ္ဂရဲ့ဒီနျူကလ িয়ার စောင့်ကြည့်လေ့လာရေးအေဂျင်စီဖြစ်တဲ့ IAEA ကိုအီရန်ကအသိပေးခဲ့ပြီးတဲ့နောက်မှာဒီလ29ရက်တောက်ကြနေ့မှာ IAEA ကဒါကိုပြန်ပြီးတော့ကြေညာချက်ထုတ်ပြန်အသိပေးတာပါန ယူကလီးယားလက်နက်ထုတ်လုပ်နိုင်တဲ့အဆင့်နီးပါးရောက်တဲ့အထိယူရေနီယံတန့်စင်မှုတွေလှုပ်သွားဖို့ကြိုးစားနေတယ်။အီရန်ရဲ့အစီအစဉ်တွေဟာနိုင်ငံတကာနဲ့တင်းမာမှုတွေပိုးပြီးတော့အရှိန်မြင့်လာစေတာလည်းဖြစ်ပါတယ်။ IAEA ရဲ့အသိပေးချက်ထဲမှာတော့အီရန်ဟာဗဟိုကွာစက်သစ်တွေသုံးပြီးယူရေနီယံတန့်စင်မှုတွေကိုနောက်ထပ်900ဂိုင်နှုန်းစတိုးလှုပ်ဆောင်သွားမှာဖြစ်တယ်လို့ပဲဖော်ပြထားပါတယ်။900ဂိုင်နှုန်းဆိုတဲ့ပမာဏကတော့လက်ရှိလှုပ်ဆောင်နေတဲ့ဒီ60ရာဂိုင်နှုန်းယူရေနီယံတန့်စင်မှုတွေနဲ့စာရင်အများကြီးနေပါတယ်။ဒါဟုတ်ကြည့်မယ်ဆိုရင်အီရန်နေနဲ့အနောက်နိုင်ငံတွေအထူးသဖြင့်ဒီမကြခင်မှာအမေရိကန်သမ္မတသစ်ဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်နဲ့ဆစ်ဆက်ညှိနှိုင်းလိုတာကိုပြသရလဲရောက်ပါတယ်။ဒါပေမဲ့ထရမ့်အနေနဲ့သူသမ္မတတာဝန်တပံပြန်ပြီးတော့ယူတဲ့အခါမှာအီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတာကိုရှင်းရှင်းလင်းလင်းမပြောသေးပါဘူးရှင်။
ယူရီမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မမဟုတ် Thaicom 6 Juru Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူရီမြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင်ဗျ။
ဖျူရီအမေရိကန်တရဲ့စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။မလေးရှားနိုင်ငံမှာပုံမှန်ထက်လွန်ကဲရွာသွန်းခဲ့တဲ့မုတ်တုံမိုးကြောင့်ဆယ်စုနှစ်တစုအတွင်းအဆိုးရွားဆုံးရေဘေးဒဏ်ခံနေရတာမှာလူ3ဦးသေဆုံးပြီးတော့6000ကျော်ကတော့အိုးအိမ်မဲ့နေပါဗျ။ပြည်နယ်6ခုမှာရှိတဲ့အင်ဂျီ 28000 ကျော်လူရေအဖြစ် 64,980 ကျော်ယာယီခိုးလုံရေးစခန်း900ကျော်ဖွင့်ပြီးတော့နေရာချထားပေးရတဲ့အကြောင်းမလေးရှားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံကုကဲရေးဌာနရဲ့အွန်လိုင်းစာမျက်နှာမှာတောက်ချာနေကဖော်ပြထားပါဗျ။ထိုင်းနိုင်ငံနဲ့နေချင်းဆက်နေတဲ့အရှေ့မြောက်ပိုင်းကီလန်တန်ပြည်နယ်ကတော့ရေဘေးဒဏ်ကိုအဆိုးဆုံးခံခဲ့ရပြီးအဲ့ဒီဒေသတစ်ခုထဲမှာတင်လူပေါင်း6000ကျော်ကိုကယ်ထုတ်ခဲ့ရပါတယ်။ကီလန်တန်ပြည်နယ်နဲ့ဆက်နေတဲ့တီရန်ဂန်နူပြည်နယ်ကတော့လူပေါင်း2000ကျော်အိုးအိမ်မဲ့တဲ့အခြေအနေကြုံရပြီးရေဘေးဒုတိယအဆိုးဆုံးကြုံရပါတယ်။ဒီလိုအချိန်မှာပဲအစိုးရကက်ဘိနက်ဝင်ကြီးတွေအားလုံးကိုအားလည်းရဲ့ခရီးမသွားကြဖို့တားမြစ်ထားပြီးရေဘေးတင်ဒေသတွေအထွတ်လူအပ်တဲ့အကူအညီတွေဖြန့်ဝေပေးဖို့ညွှန်ကြားထားတယ်လို့ဝင်ကြီးချုပ်အန်ဝါအီဘရာဟင်ကတောက်ကြားနေမှာပြောပါတယ်။ဒီနှစ်ကြုံရတဲ့ရေဘေးဟာအရင်2014ခုနှစ်တုန်းကလူပေါင်း22ဦးသေဆုံးပြီးလူ3000ခွဲကျော်အိုးအိမ်မဲ့ခဲ့ရတဲ့အခြေအနေထက်ပိုပြီးတော့ဆိုးနိုင်ပွဲရှိတယ်ဆိုပြီးတော့လည်းသဘာဝဘေးအန္တရာယ်တုံ့ပြန်ကင်တွယ်ရေးဌာနတွေရဲ့ဒုတိယအကြီးအကဲအာမတ်ဇာလက်ဟာမီဒီကသတိပေးပြောဆိုထားပါတယ်။အခုရေဘေးတင်းတဲ့ဒေသတွေအပြင်နောက်ထပ်ဒေသတွေမှာပါရှိလာတဲ့မိုးအပြင်းထန်ဆက်ပြီးတော့ရွာနိုင်သေးတဲ့အကြောင်းလဲမိုးလေဝသဌာနကသတိပေးထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုကပြည်နယ်73ခုနဲ့ကနေဒါနိုင်ငံကဒေသကြီး5ခုကိုတင်ပို့တဲ့သခွားသီးတွေမှာဝမ်းပြက်ပြီးဖျားနာစေတဲ့ဘက်တီးရီးယားပိုးပါနေတယ်လို့ယူဆရတာကြောင့်ဈေးဆိုင်တွေကနေဒီသတင်းပတ်ထဲမှာပဲသခွားသီးကိုပြန်လည်သိမ်းဆည်းခဲ့တယ်လို့အမေရိကန်အစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကပြောပါတယ်။သခွားသီးတွေကိုအရီဇိုနာပြည်နယ်အခြေဆိုင် Sunfed Produce Company ကထုတ်လုပ်တဲ့ဒီအောက်တိုဘာလ12ရက်နေ့ကနေ26ရက်နေ့အထိဈေးဆိုင်တွေမှာတင်ထားခဲ့တာသခွားသီးတွေကိုသိမ်းဆည်းခဲ့တာလို့ FDA ကပြောပါတယ်။ဒီကြာသရင်းတွေကလူတွေကိုဒီဖျားနာစေနိုင်တဲ့ Salmonella Bacteria ပိုးကြောင့်မို့လို့အခုလိုပြန်လည်သိမ်းဆည်းတာဖြစ်ပေမဲ့လို့လည်းလောလောဆယ်အထိကတော့ဖျားနာတဲ့သူတွေမတွေ့ရသေးပါဘူး။ဈေးဝယ်တွေအနေနဲ့ကိုယ်ဝယ်တဲ့သခွားသီးကအခုသိမ်းဆီးခံရတဲ့အမျိုးအစားတွေမှာပါသလားဆိုတာကိုသေချာစစ်ဆေးပြီးတော့မှဝယ်ကြဖို့ကိုလည်းသတိပေးထားပါတယ်။ Salmonella Bacteria ပိုးကြောင့်ဖြစ်တဲ့ရောဂါလက္ခဏာတွေထဲမှာတော့ဒီပိုးပါတဲ့အစာကိုစားမိပြီး6နာရီကနေ6ရက်အတွင်းမှာဝမ်းကိုက်တာဝမ်းလျှောတာနဲ့ဖျားနာတာတွေဖြစ်နိုင်ပါတယ်။တချို့လူတွေအနေနဲ့ဆေးတောက်စရာမလိုပဲတပတ်အတွင်းပြန်ကောင်းနိုင်တာရှိပေမဲ့လို့ကလေးငယ်တွေအသက်65နှစ်အထက်လူကြီးတွေနဲ့ခန္ဓာကိုယ်ခုခံစနစ်အားနည်းသူတွေမှာတော့အပြင်းထန်ဖျားနာတဲ့အထိခံစားရနိုင်ပါတယ်။ဒီနှစ်ဒီနွေရာသီတုန်းကလည်း American Brown Soup မှာဒီ bacteria ပါနေတဲ့သခွားသီးစားမိလို့ဖျားနာတဲ့သူ450လောက်ရှိခဲ့ပူပါရဲ့ရှင်။ပြည်ထောင်နိုင်ငံပါရီမြို့တော်ကနာမည်ကြီးအထင်ကရနော်ထရဒမ်ဘုရားရှင်ကိုကျောင်းကြီးကိုတော့ဒီ9နှစ်ကျော်အချိန်ယူပြုပြင်မွမ်းမံခဲ့ရပြီးတဲ့နောက်မှာအခုအစ်စ်တဖန်ခန့်ညာတောက်ပါတဲ့ဘုရားကျောင်းကြီးအဖြစ်နဲ့ဒီရုပ်တံဖန်သားပြည်ပေါ်ကနေကဘာတော်ကလူတွေတောက်ကြနေကပြင်မြင်ခွင့်ရခဲ့ကြပါတယ်2019ခုနှစ်ကမီးလောင်ပြီးတော့ဆူဆူဝါဝါထိခိုက်ပျက်စီးခဲ့ရတဲ့ဒီဘုရားကျောင်းကြီးဟာအခုတော့အစ်စ်ပြန်ပြင်ထားတဲ့မျက်နှာချက်ကြီးတွေနုနေအောင်၆သားထုစစ်လက်ရာတွေနဲ့ပြန်လည်တစ်လွင်ခန့်ညာနေတာပါစနေရစုခေဂေါ့သစ်လက်ရာအဆောက်အဦကြီးဖြစ်တဲ့ဒီဖျားကြောင်းကြီးကိုလောလောဆယ်မှာတော့ရုပ်တံဖန်သားပြင်ပေါ်ကနေပဲပြသထားသေးတာဖြစ်ပြီးတော့အများပြည်သူကိုတိုင်ကိုကြဒီလာရောက်ကြည့်ရှုခွင့်ကိုတော့ရှေ့သတင်းပတ်ဒီဇင်ဘာလ10ရက်နေ့ကနေစပြီးတော့ပြန်လည်ခွင့်ပြုသွားမှာဖြစ်ပါတယ် ရင်သက်ရှုမောစရာကောင်းလောက်အောင်ခမ်းနားထဲဝါလာတဲ့ဖျားကြောင်အတွင်းမိုင်းကပြည်ပြင်းမုံမှန်ထားတဲ့လက်ရာတွေကိုတော့ဒီပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကဒီနိုဝင်ဘာလ29ရက်နေ့တောက်ကြနေတုန်းကကိုယ်တိုင်သွားရောက်ကြည့်ရှုခဲ့ပါတယ်ဒီဖျားကြောင်ကြီးပြန်လည်မုံမှန်ဖို့အတွက်လိုအပ်တဲ့ကုန်ကျစရိတ်တွေကိုဝိုင်းဝန်းကူညီပေးခဲ့ကြတဲ့ပြင်သစ်နယ်ကမ္ဘာတဝန်းကအလှရှင်တွေကိုကျေးဇူးတင်တဲ့အကြောင်းလဲသမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်ရှင
်။ဒီဝါဆန်တို့ဂျေးစနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမက်ခင်မီထွေးပြပြပေးကြတာပါ။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးသွားပါမယ်။ခုရင်ဆုံးတော့ရခိုင်ဘက်ကသတင်းနဲ့စကြပါရယ်ရခိုင်ပြည်နယ်တောင်ကုန်းကွအန်းနဲ့မောင်တော်မြို့နယ်တွေမှာစစ်ကောင်စီနဲ့အာခတ်တပ်တော်အေးဂျာမာဒီအပိုင်းတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်တနာချုပ်ကိုသိမ်းပိုက်ဖို့ကြိုးစားနေတဲ့အေးကအန်းမြို့နယ်တွင်းကစစ်ကောင်စီရဲ့တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေပြီးတော့စစ်ကောင်စီကလည်းလေကြောင်းကနေကောရေကြောင်းကပါတိုက်ခိုက်တာကြောင့်အရက်သားတွေလည်းထိခိုက်နေတယ်လို့အေးပြောခွင့်ရကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းပြည်စုံကိုကိုငင်းချမ်းအေးတင်ပြထားပါတယ်
ခိုင်ပြည်နယ်အလဲပိုင်းအမ်းမြုံနယ်တွင်းကနောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့လက်ကျန်တပ်စခန်းတွေကိုအရခတ်တော်အေကထိုးစစ်ဆင်တိုက်ခိုက်နေပြီးနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့အေပြောခွင့်ရခိုင်သူခါက VOE ကိုပြောပါတယ
်အမ်းတောင်ကုန်းနဲ့ဒီကွာမြို့နယ်တွေဖက်မှာတော့ဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိပါတယ်ဟိုအမ်းမြုံစစ်မျက်နှာမှာတော့ဒီအမ်းမြုံတဝိုက်ကြအကြံဖက်စစ်ကောင်စီရဲ့စစ်စခန်းအများစုကိုဟိုအရခတ်တော်ကတိမ့်ပိုက်ထင်းချုပ်ထားပြီးဖြစ်ပါတယ်ဟိုနဘခဌာနချုပ်နဲ့ဒီကြံတဲ့စစ်စခန်းတချို့ကိုလည်းပဲဟိုအပြည့်သားတိမ့်ပိုက်ထင်းချုပ်နိုင်ဖို့ဟိုကျွန်တော်တို့ဟိုအရခတ်တော်ကဆက်လက်ပြီးတော့ဟိုထိုးစစ်ဆင်တိုက်ခိုက်နေတာရှိပါတယ
်ဒါပြင်ဂွားနဲ့တောင်ကုန်းမြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေလို့သူကပြောပါတယ
်ဟိုဂွားမြို့နယ်ထဲမှာတော့ဒီဂွားမြို့အနီးတစ်ဝိုက်ကရွာတွေမှာရှိတဲ့ဒီစစ်ကောင်စီရဲ့ကာကင်းစခန်းတွေမှာဟိုတိုက်ပွဲတွေဆက်လက်ပြီးတော့ဟိုအပြင်းထန်ဖြစ်နေတာရှိပါတယ်။ဟိုတောင်ကုန်းမြို့နေ့ထဲမှာတော့ဒီတောင်ကုန်းမြို့ကိုကျွန်တော်တို့အာရခတ်တပ်တော်ကဒီအပိသာတိမ့်ပိုက်ထင်းချုပ်ထားပြီးဖြစ်ပါတယ်။ဟိုကြံတဲ့ဒီစကခန်းငါဌာနချုပ်နဲ့ဒီတိုက်ရင်ဌာနချုပ်နှစ်ခုကိုတော့ဟိုအလုံးစုံတိမ့်ပိုက်နိုင်ဖို့ကျွန်တော်တို့ဆက်လက်ပြီးတော့မှထိုးစစ်ဆင်တိုက်ခိုက်နေတာရှိပါတယ်
။တောင်ကုန်းမြို့ပေါ်ကိုအာရခတ်တပ်တော် A ကအလုံးစုံတိမ့်ပိုက်ထားပြီးတဲ့နောက်စစ်ကောင်စီရဲ့လက်ကျန်တပ်စခန်းတွေဖြစ်တဲ့စကခ9နဲ့လက်အောက်ခံတပ်တွေဖြစ်တဲ့ခမရ346ခမရ544တပ်တွေကိုတော့ထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်တယ်လို့အေကထုတ်ပြန်ပါတယ်တောင်ကုန်းမြို့အတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေမရှိတော့ပေမဲ့စစ်ကောင်စီဘက်ကလေကြောင်းကနေနေ့စဉ်တိုက်ခိုက်နေတာကြောင့်မြို့ထဲမှာရှိနေတဲ့ပြည်သူတွေကအသက်အန္တရာယ်စိုးရိမ်နေကြပြီးဘေးလွတ်ရာနေရာတွေကိုရွှေ့ပြောင်းလာတွေလုဆောင်ပေးနေတယ်လို့လည်းအေထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါပြင်ခုလိုအချိန်မှာတောင်ကုန်းမြို့နယ်အတွင်းကနေအိမ်တွေကိုဖောက်ထွင်းခိုးယူသူတွေကလည်းရှိနေတာကြောင့်ဒီလိုလုပ်သူတွေကိုအေအေကလိုက်လံဖမ်းဆီးနေတာမှာခိုးရပါပစ္စည်းတွေနဲ့အတူအမျိုးသား၈ဦးနဲ့အမျိုးသမီး၂ဦးကိုဖမ်းဆီးထားပြီးပစ္စည်းတွေကိုသိမ်းဆီးထားတယ်လို့အေအေအဖွဲ့ကပြောပါတယ်တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းအေအေထိန်းချုပ်ထားတဲ့မြို့နယ်တွေနဲ့ဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေစေမြို့နယ်တွေကိုစစ်ကောင်စီကလေကြောင်းကရောရေကြောင်းကပါတောက်လျှောက်ပစ်ခတ်နေတာကြောင့်အရက်သားထိခိုက်သေးဆုံးတာတွေနေစဉ်ဆိုသလိုရှိနေတယ်လို့အေပြောခွင့်ရခိုင်သူခကပြောပါတယ်
။ဟိုအကြံဖဲစစ်ကောင်စီကတော့ဒီလေကြောင်းရေကြောင်းကနေပြီးတော့ဒီအပြစ်မဲ့အရသာပြည်သူတွေရှိတဲ့နေရာတွေကိုဟိုပြစ်မှတ်ထားပြီးတော့ဒီဘုံကျဲတိုက်ခိုက်မှုတွေဟောဒီရေတပ်ကနေပြီးတော့လက်နေကြီးနဲ့လှမ်းပြီးတော့ဟိုပြစ်ခတ်မှုတွေဟိုတောက်လျှောက်လုပ်နေတာရှိပါတယ်။ဟိုဒီလိုမျိုးဒီအရသာပြည်သူတွေကိုပြစ်မှတ်ထားပြီးတော့ဒီအကြံဖဲစစ်ကောင်စီကတိုက်ခိုက်နေတဲ့အတွက်ကြောင့်မို့လို့ဒီအရသာပြည်သူတွေဟိုတေဆုံးဒဏ်ရာရမှုတွေကဟိုနေတိုင်းနေပါရှိနေပါတယ
်ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေဖြစ်နေတဲ့တနစ်ကျော်ကာလအတွင်းပြည်နယ်အတွင်းကမြို့နယ်10ခုနဲ့ချင်းပြည်နယ်အတွင်းကပလောဝမြို့နယ်တွေကိုအေအဖွဲ့ကသိမ်းပိုက်ထားပြီးဖြစ်ပါတယ်ကျန်းနေသေးတဲ့မြို့နယ်9မြို့နယ်ကိုပါသိမ်းပိုက်နိုင်မှုအေကဆက်လက်တိုက်ခိုက်နေတာဖြစ်ပြီးဒီထဲမှာအန်တောင်ကုတ်၊ဂွ၊မောင်တော်၄မြို့နယ်မှာလည်းအပြည့်အဝမဟုတ်ပေမဲ့90ရာခိုင်နှုန်းလောက်သိမ်းပိုက်ထားနိုင်ပြီဖြစ်တယ်လို့အေကပြောပါတယ်။ကြောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေကိုတော့ထိုးစစ်ဆင်မတိုက်ခိုက်သေးပေမဲ့အေကပိတ်ဆို့ထားတာဖြစ်ပါတယ်များ။
ရခိုင်ဘက်ကတိုက်ပွဲတွေအကြောင်းကိုကိုငင်းချမ်းအေပြောပြပေးကြတာပါ။ကမ္ဘာသတင်းမီဒီယာမှာပြောပြနေတဲ့မြန်မာအကြောင်းဥကြဆန္ဒတင်ဆက်ထားတာကိုမထုတ်လွှင့်ခင်အခုဆက်ပြီးတော့ Time မြန်မာနယ်စပ်ကသတင်းတစ်ပုဒ်ကိုတင်ပြကြပါမယ်။မြန်မာနိုင်ငံကဆေးဘေးဒုက္ခသည်တွေခိုးလုံနေထိုင်နေတဲ့ Time မြန်မာနယ်စပ်ကနှုတ်ဘိုးဒုက္ခသည်စခန်းမှာ normal 28 ရက်မနက်ပိုင်းကမီးလောင်လို့ဒုက္ခသည်စခန်းတွင်ကနေသုံးလုံးပျက်စီးသွားခဲ့ရပါတယ်ဒီမီးလောင်မှုကြောင့်ပျက်စီးဆုံးရှုံးမှုကဘန်းငွေသိန်းကျော်ဘူးလောက်ရှိတဲ့အကြောင်းထိုင်းချေဆိုင် view မြန်မာပိုင်းသတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တက်ခရိုင်အုံဖန်မြို့နယ်ထဲမှာရှိတဲ့မြန်မာစစ်ဘေးဒုက္ခသည်တွေခိုးလုံနေထိုင်နေတဲ့နိုဘိုဒုက္ခသည်စခန်းမှာနိုဝင်ဘာလ28ရက်နေ့မနေ့9နာရီကျော်အချိန်လောက်ကမီးလောင်မှုဖြစ်ပွားခဲ့တာပါဝါယာကြိုးကနေစတင်လောင်ခဲ့ပြီးမီးပိုတွေက gas oil ထပြီးပောက်ကွဲခဲ့တာကြောင့်တခြားအိမ်တွေကိုပါကူးဆက်ပြီးတော့မီးတွေထက်လောင်ခဲ့တယ်ဆိုပြီးနိုဘိုဒုက္ခသည်စခန်းကဒုက္ခသည်တို့ကပြောပြပါတယ
်ရက်ခွက်6မှာရက်ခွက်6အိမ်ကဝါယာကြိုးကနေစလောင်တာတဲ့ဟုတ်အိမ်သုံးလုံးမှာပြောမယ်ဆိုလို့ရှိရင်သုံးလုံးပေါ့အကုန်လုံးသုံးလုံးမြောက်ဖြစ်သွားတာပေါ့တစ်လုံးကတော့နှလုံးကတော့လုံးပြာကျသွားတယ်နောက်တတိယတစ်လုံးကတော့တချမ်းပေါ့တချမ်းပါသွားတာအိမ်သုံးလုံ
းမိလာမှုကြောင့်လူ25ယောက်လောက်အိုးအိမ်မဲ့ဖြစ်သွားခဲ့ပြီးထိခိုက်တေဆုံးတာတွေတော့မရှိခဲ့ပါဘူးဒါပေမဲ့မိလာမှုကြောင့်ဒုက္ခတွေတွေစိုးရိမ်မှုတွေဖြစ်ပွားခဲ့ရတယ်လို့လည်းဆိုပါတယ်
ဆိုရင်ဒီဖြစ်တာပေါ့အမအကြီးကျယ်ပဲတန်ငူတဲ့လူကလည်းငူဒါပဲကိုယ်အိမ်ပါမလားသူ့အိမ်ပါမလားဒီမှာလည်းဝိုင်းဆွဲရပြီးတော့အကုန်လုံးတယောက်မှဟောမဖြစ်နိုင်တော့အလုပ်တွေလည်းမလုပ်နိုင်တော့လက်တွေချီချီတုံတော့တခါတော့အုံးနဲ့အကုန်လုံးပြေးကြပြီးတော့မှငူတဲ့လူကလည်းငူအဲ့လိုမျိုးတွေဖြစ်ကုန်ကြတာပေါ့အားလုံးကတော့အိုင်နာလူတွေဆိုရင်တော့ကိုဆိုးတာပေါ့ငူတဲ့လူတွေကငူပြီးကြတော့အတော်ကြီးတယောက်ဆိုလို့ရှိရင်အမအထုတ်ဆွဲရမတက်ကြီးမတက်ကြီးကိုသူ့ခေါ်လို့လည်းမရဘူးတတိတွေလိမ့်ပြီးတော့မှ
2019ခုနှစ်မတ်လတုန်းကနိုဘိုစခန်းမီးလောင်ရာမှာအင်ဂျင်90ကျော်မီးလောင်ခဲ့ပြီးလူ400ကျော်အိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်နိုဘိုဒုက္ခသည်စခန်းဟာလူရေ 14,000 ခန့်ရှိတဲ့ဒုက္ခသည်စခန်းဖြစ်ပါတယ်မြန်မာအစိုးရနဲ့ကရင်အမျိုးသားစီယုံ KNU တပ်ဖွဲ့တို့ကြားတိုက်ပွဲများကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ကရင်ဒုက္ခသည်များထားဖို့အတွက်ဒီစခန်းကို1998ခုနှစ်ကစပြီးတည်ထောင်ခဲ့တာပါထိုင်းမြန်မာနယ်စပ်မှာနိုဘိုစခန်းအပါဝင်ဒုက္ခသည်စခန်း9ခုရှိပြီးလူဦးရေ 9,000 ကျော်ခိုးလုံနေထိုင်နေတာဖြစ်ပါတယ်ရှင
် VOA American တန်ရဲ့ VOA မြန်မာနာနခင်ရုပ်တံနဲ့ Radio ထုတ်လွှင့်မှုအစီအစဉ်ကို Digital Line တွေကအပြင် Line 2 Radio နဲ့ဖမ်းယူနိုင်ပါတယ်မနက်6နာရီမှစတင်တဲ့ Radio အစီအစဉ်မှာပထမပိုင်းနာရီဝဲမနက်6နာရီကနေ6နာရီခွဲအထိထုတ်လွှင့်မှုတွေကို Line 2 Meter 25 kHz 11865အန်ဒိုမီတာ32 kHz 6153ညာနဲ့အိုင်ဒိုမီတာ40 kHz 0533ညာတို့ကလည်းဖမ်းယူနိုင်ပါတယ်။မနက်6နာရီကနေ9နာရီအထိတနာရီလုံးစာအစီအစဉ်ကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်း VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့စနေမနက်ခင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လင်းပေးနေတာပါ။ဒီအစီအစဉ်တွေကို Facebook နဲ့ YouTube တို့ကနေလည်းသတင်းတွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြသလို Telegram ကနေလည်းသတင်းတွေကိုရယူဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။စနေအပတ်စဉ်ကဏ္ဍတွေထုတ်လွှင့်မှုမတိုင်ခင်မှာတော့အခုတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေပြောနေရေးနေကြသလဲဆိုတာကိုမူရင်းအသုံးအနှုန်းနဲ့မူရင်းအာပေါ်မပြတ်ဦးကျော်စံသာကကောက်နှုတ်တင်ပြထားပါတယ်ခင်ဗျာ
။ကရုဝါပြောပြဖို့ရွေးချယ်တာရဲ့အကြောင်းအရာတွေရဲ့မတော့မကြာခင်သမ္မတဖြစ်လာတော့မဲ့ Donald Trump အစိုးရဟာမြန်မာနိုင်ငံအရေးကိုဘယ်လိုကင်တွယ်သင့်သလဲဆိုတာနဲ့အဲ့ဒေါ်နယ်ထရမ့်သမ္မတအစိုးရလက်ထက်မှာမြန်မာပြည်အတွက်ဘလောက်မျှော်လင့်နိုင်လဲဆိုတဲ့အကြောင်းအရာတွေပဲဖြစ်ပါတယ်။အဲ့ဒီမှာပထမဦးတော့ပြောပြရတဲ့အကြောင်းအရာကတော့ To counter China, US must do more in Myanmar. တရုတ်ကိုတံပြန်ဖို့အတွက်အမေရိကန်ဟာမြန်မာနိုင်ငံအတွက်ပိုမိုဆောင်ရွက်ဖို့လိုတယ်ဆိုတဲ့အကြောင်းအရာပဲဖြစ်ပါတယ်။ stimson.org မှာ Steve Ross နဲ့ Yun Sun တို့ရေးသားထားတဲ့ဆောင်းပါးဖြစ်ပါခင်ဗျာ။
အင်ဒိုပစိဖိတ်ဒေသအတွင်းအဓိကပြန်ဆိုင်ရမယ့်နေရာမှာအမေရိကန်ဘက်ကပြက်ကွက်နေတဲ့အတွက်တရုတ်အခွင့်အကောင်းယူနေတယ်။ဒါကိုတံပြန်နိုင်ဖို့အတွက်အမေရိကန်ဟာမြန်မာအရေးမှာပုံမှုတက်တက်ကြွကြွနဲ့မြန်မာအင်ဒီဂျင်းတွေနဲ့လက်တွဲညီနိုင်ဖို့လိုအပ်တယ်။2021မှာဆီယနာသိန်းတော့အမေရိကန်ရဲ့အနောက်နိုင်ငံအများစုဟာစစ်ကောင်စီကိုပြစ်မှတ်ထားဒဏ်ခတ်မှုတွေလုပ်ပြီး NUG နဲ့တော်လှန်ရေးအင်အားစုတွေကိုပါဇက်နဲ့ပဲထောက်ခံခဲ့တယ်။ထိယမှုမရှိတဲ့အာရှမှုပဲစီတန်းတင်နေခဲ့တယ်။မြန်မာအရေးကိုအမေရိကန်ကဒီလိုသိအလေးမထားပေမဲ့တစ်ဖက်မှာတရုတ်ကတော့မြန်မာကိုမဟာဗျူဟာအရသိအလေးထားတယ်။နောက်ဖက်ဂျင်းလွန်းတယ်လို့မြင်တဲ့ NUG ဥဆောင်ဒီမိုကရေစီအင်အားစုတွေကိုကြောက်တဲ့အတွက်2025ရွေးကောက်ပွဲမတိုင်ခင်စစ်ကောင်စီဘက်ကအလေးသာအောင်တင်းညွတ်ဖိမနေတယ်။ဒီညမှာအမေရိကန်ရဲ့ပုံမှန်ထိရောက်နေဆိုင်တဲ့ပဝင်ပတ်သက်မှုမရှိရင်မြန်မာမှာရေရှည်ပြည်ပခါရီဖြစ်အစိမ့်စိမ့်မှာမှာကွဲပြီး တရုတ်အထောက်ပံ့ခံတရုတ်ကြီးစိုးမှုအောက်မှာနေရမယ့်အခြေအနေဖြစ်သွားနိုင်တယ်။2021ဆီယနာသိမ့်ပြီးကြီးငါဆလို့မငြိမ်သက်မှုတွေဖြစ်လာခဲ့တယ်။အရင်းနှီးညာတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လည်းမြန်မာပြည်မှာလူမှုဒုက္ခတွေလွန်စွာများပြားနေတယ်။2025မှာတပြည်လုံးလိုလိုဆင်းရဲနွမ်းပါမှုကြုံရနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားတယ်။ဒုက္ခသည်နေဆက်ဖြတ်ရဇဝမှုမူရစေဝါလူကုန်ကူမှုစတဲ့ပြဿနာတွေကြီးထွားလာပြီးစစ်တပ်ကသူတို့ဒီသားလျင်တိုင်းပြည်ရဲ့အချုပ်အခြာအနာနဲ့မပြိုမကွဲအောင်ထိန်းသိမ်းနိုင်သူဖြစ်တယ်လို့ခံယူထားတယ်။အတိုက်ခံတွေဘက်ကလည်း2010ဖွဲ့စည်းပုံဥပဒေအရမှပုံမြဲကြနေမြဲနေရမှာကိုလက်ခံနိုင်ပွဲလုံးဝမရှိဘူး။တိုင်းရင်းသားအင်အားစုတွေနဲ့တော်လှန်ရေးတပ်ဖွဲ့တွေဟာစစ်ကောင်စီစီကလက်နက်တွေသိမ်းဆည်းရမိတဲ့အတွက်လဲအင်အားပုံမကြီးထွက်လာပေမဲ့စစ်ကောင်စီကိုတရုတ်ကအပြေအဝထောက်ခံလာမယ်ဆိုရင်တော်လိုင်းအင်အားစုတွေဟာမြန်မာပြည်အလဲပိုင်းမှာနည်းနည်းထပ်မံသိမ့်ပိုက်နိုင်ရာမရှိတော့ဘူး။အေအေနဲ့တကွာနေဆက်တိုင်းရင်းသားအင်အားစုတွေဟာလည်းရုပ်ရက်ဖိအားပေးမှုကြောင့်စစ်ကောင်စီနဲ့ဆွေးဆက်ညှိနှိုင်းရမယ့်အခြေအနေတမျိုးမျိုးရှိသွားမယ်ဆိုရင်ဒေဝဟာသူ့ရဲ့မြန်မာနိုင်ငံတွင်ပထဝီဝင်မဟာဗျူဟာအကျိုးစီးပွားချက်ထွင်ပြီးအစ်တောင်အာရှသမဂ္ဂတောင်အာရှအပါဝင်အိန္ဒိယသမုဒ္ဒရာတဝန်းလုံးကိုဖရမ်ဘိုးသွားနိုင်တယ်။ဒီလိုသာဖြစ်သွားရင်တော့အမေရိကန်ရဲ့မူဝါဒချမှတ်သူတွေအဖို့အထူးစိုးရင်ထိတ်လန့်စရာပဲလို့ဆိုထားပါရယ်ဆိုတော့အိန္ဒိယသမုဒ္ဒရာအတွင်းတရုတ်ကြီးစွန့်မှုကိုတံပြန်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုဟာမြန်မာအရေးမှာပိုပြီးဥဆောင်တက်ကြွတဲ့ချင်းကမှု proactive approach နဲ့လုံဆောင်ရမှာဖြစ်တယ်မြန်မာအင်းကြီးတွေရဲ့ထောက်ခံမှုရရှိနိုင်ခြေကိုလည်းသုံးချတတ်ရမယ်နောက်တက်လာမဲ့ Trump အဆိုအအနေနဲ့လက်ရှိမထိရောက်တဲ့နည်းပြဟာကိုဆွတ်လွှတ်ပြီးထီရောက်တက်ကြွတဲ့ဗျူဟာကိုပြောင်းလဲအစားထိုးရမှာဖြစ်တယ်။တော်လှန်ရေးအင်အားစုတွေကိုပါဇက်နဲ့ထောက်ခံနေုံနဲ့မပြီးဘူး။အဓိပ္ပာယ်ရှိတဲ့အကူအညီတွေပေးရမယ်။စီပီလာဖြစ်တဲ့သမ္မတအမိန့် Executive Order တွေကိုထိထိရောက်ရောက်ဖော်ဆောင်ရမှာဖြစ်တယ်။မြန်မာအရေးကိုထိထိရောက်ရောက်ကင်တွယ်နိုင်မဲ့အထုကိုယ်စားလှယ်ဘူဝါဒရေးရာကျွမ်းကျင်သူလူအုပ်ကိုရွေးချယ်ခံထားရမယ်။တစ်ချိန်တည်းမှာပဲမြန်မာအခြေအနေဟာအချိန်နဲ့အမျှပြောင်းလဲနိုင်တဲ့အတွက်ကြောင့်အမေရိကန်အနေနဲ့လည်းသမျိုးရမဟုတ်တဲ့နိုင်ငံရေးဇက်ဆောင် political actors တွေနဲ့ပြောင်းလဲဆက်ဆံနိုင်အောင်အစီအစဉ်လုပ်ထားရမယ်။ဒီကိစ္စဟာ Donald Trump ရဲ့တမူထူးခြားတဲ့ gentlemanly unique diplomacy နဲ့အဝင်ဝင်ကြဖြစ်တယ်လို့လည်းဆိုထားပါရယ်။မြန်မာအင်းကြီးနေနဲ့လက်တွဲဆောင်ရွက်နိုင်အောင်အခွင့်အလမ်းတွေရှိနေတယ်။အိန္ဒိယဆိုရင်အနာဂတ်စစ်ကောင်စီနဲ့ဆက်ဆံနေကြရကအခုအခါအူမူကျပြန့်တဲ့သက်ဆိုင်တဲ့ဖွဲ့စည်းတွေကိုပါထိတွေ့လာနေတယ်။ထရမ့်နဲ့ဝီလီဂျုံမူရီတို့အကြားနီးကပ်တဲ့ဆက်ဆံရေးရှိနေတဲ့အတွက်အိန္ဒိယတဆင့် NUG တိုင်းဒါအင်အားစုတွေအပါအဝင်အခြားဘက်တွေနဲ့ပါထိတွေ့ဆက်ဆံဖို့စတင်လှုံ့ဆော်သင့်တယ်။အမေရိကန်နဲ့အိန္ဒိယတို့ရဲ့အမျိုးသားရေးအကျိုးစီးပွားဟာထပ်တူမကျပေမဲ့တရုတ်ကိုဆန့်ကျင်တဲ့နေရာမှာတော့အတူတူပူးပေါင်းဆောင်ရွက်ရမှာဖြစ်တယ်။နောက်တက်လာမဲ့ထရမ့်အစိုးရဟာဘင်္ဂလားဒေ့ရှ်အပေါ်အိန္ဒိယရှိရောင်းကချင်းကဖို့လိုရဲအနောက်ဘက်ရင်းတဲ့ဘင်္ဂလားဒေ့ရှ်ယာယီအစိုးရနဲ့ပြည်လဲအောင်ဆက်ဆံရမယ်ဘင်္ဂလားဒေ့ရှ်ရဲ့ရိုဟင်ဂျာပြည်နာအဖြစ်ရှာရင်းမှာကူညီရမယ်အခိုင်ဒေသရဲ့စာနာမှုပြည်နာနဲ့ဒေသတွင်းရိုက်ခတ်နိုင်မှုကိုဘင်္ဂလားဒေ့ရှ်ကတဆင့်ကူညီဖြည့်ဆင်းပေးရမယ်ရခိုင်နိုင်ငံရဲ့ပြည်နာပြည်လဲရေးကိုကူညီနိုင်ဖို့လိုရဲအိန္ဒိယလိုပဲစစ်ကောင်စီနဲ့အဓိကဆက်ဆံနေတဲ့ခိုင်နိုင်ငံကိုလည်းပုံချက်ပြီးဗပန်းစုံနဲ့ပုံမူထိတွေ့ဖို့တိုက်တွန်းရမှာဖြစ်တယ်ထိုင်းဟာအမေရိကန်နဲ့ဗဟိုမဟာမိတ်ဖြစ်တဲ့အတွက်အမေရိကန်ရှုထောင့်ကလည်းကြီးဖို့ပြောလိမ့်မှာဖြစ်တယ်လို့ဆောင်းပါရှင်တွေကရည်သားထားတာဖြစ်ပါတယ်။ဆောင်းပါရှင်တွေဖြစ်ကြတဲ့ Steve Ross နဲ့ Yun San တို့ဟာအမေရိကန်အခြေစိုက် Stimson ဘူဝါရလေးလိုက်အဖွဲ့ကတာဝန်ရှိပုဂ္ဂိုလ်တွေဖြစ်ကြပါတယ်ခင်ဗျာ
။ခုဆက်လက်ပြောပြလို့ရအကြောင်းအရာကတော့ The best Myanmar can hope for from Trump is benign neglect.အမရထမ်းစီယာမြန်မာနိုင်ငံအကောင်းဆုံးမျှော်လင့်နေတာဟာလေးလူပြမှုပဲဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Paul Greening သုံးသပ်ထားတဲ့ဆောင်းပါးဖြစ်ပါတယ် theerrory.com မှာဖတ်ရတာဖြစ်ပါခင်ဗျာ
Donald Trump ရဲ့ရွေးကောက်ပွဲအောင်မြင်မှုကကမ္ဘာတစ်လျှောကျယ်ကျယ်လန်းလန်းရိုက်ခတ်ခဲ့ပေမဲ့သူ့ရဲ့ America First ဆိုတဲ့ American ပထမနဲ့အမျိုးသားလူညုံရေးမူဝါဒတို့ဟာမြန်မာနိုင်ငံအပေါ်ကောင်းကျိုးမပြုနိုင်ဘူးဘယ်တိဆိုရနိုင်လဲဆိုတော့မပြောနိုင်သေးဘူးလို့ဆိုပါရဲမြန်မာဟာအမေရိကန်နဲ့ကုန်သွယ်မှုမရှိတော့နဲပါတဲ့အတွက်ထရမ့်ကသိအရေးမဆိုင်မှာကန်ကောက်တယ်ဒါပေမဲ့ အမေရိကန်မှာရောင်းနှင်းပြီးရွှေပြောင်းအခြေချသူစာနာမှုအထောက်အကူနဲ့မြန်မာနိုင်ငံမှာစိုးစိုးရွားရွားကျုံနေရတဲ့ဥရုယာဒီအပြောင်းလဲစားတဲ့ကိစ္စတွေမှာတော့အထိနာနိုင်သေးတယ်မြန်မာဒုက္ခသည်တွေပြန်လည်နေရာချထားရေးမရှိတဲ့လို့ဖြစ်သွားမယ် မျိုးလင်းရဲ့ပြပြပြီးစိတ်ဓာတ်ထိခိုက်လာနိုင်စရာတော့ရှိတယ်လို့သူအနေနဲ့ဆိုရင်မိကြောင့်ဖော်ပြထားပါတယ်ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတို့ရဲ့အကြီးဆုံးရန်သူဖြစ်တဲ့7 Miller ကိုအင်ဖြူရောလက်ထောက်အဖြစ်ထရမ်ကရွေးချယ်ထားလေတော့တရက်လောက်လွန်နေတဲ့ဒုက္ခတွေကစပြန်ပို့ဖို့စစ်တပ်ကိုအဆုံးချနိုင်အောင်အရေးပေါ်အခြေအနေကြီးညာဖို့ထရမ်ကစီစဉ်ထားတယ်လို့လည်းဆိုပါတယ်စေရင်အလ ထရမ့်တက်လာရင်တော့အသိမလွယ်တော့ဘူးနောက်တစ်ခုကမြန်မာဟာတဘာဝအန်ဒီယေဇိုးတွေကိုအများဆုံးခံရတဲ့နိုင်ငံထဲမှာတစ်ခုပါဝင်ဖြစ်တယ်ထရမ့်ကတော့ဥရုယာပြည်ပြောင်းလဲလာမှုလည်းအယုံကြည်မရှိဘူးနိုင်ငံရေးရကြီးမယ်ဆိုရင်ထရမ့်ဟာဘိုင်ဒန်ရဲ့အာဆီယံကိုတွန်းပေးတဲ့မူဝါဒအတိုင်းသာဆက်လုပ်မှဖြစ်တဲ့အတွက်သိပ်ပြောင်းလဲမဖြစ်နိုင်ဘူးဒီဥနဲ့စီးပွားရေးပြည်ပခါဖြစ Sura, Chaukhuatasin, Bingla, Pino, Trap of Yashi, Sibai Zinian, Dizaruate, Pubi, Yikilame, Rare Adlokore, Misha, that you treated Nia, Kia, Ega, think I'd be pitted, Misha, Ludin, Kia, in a set way, Alime, Misha, Ago Tolun, Tesla Company, Paisi, Ellen Max, Trump, Suarama, Poem, Chilame, Deu Mima, Pudwe, Lundun, Sizinia, Deu Tafariha, Chopsu, two Sibai Zone, Pilein, self mother Maka, the Chatel, two Sibai, here, Dizarima, Leva, Chatalanane, Bangladesh, Runjapet Napisi, Yakangu Nezapia, Kunipi, Duhale, Trump, yet, America first, Mune, and Wingujam Chipu. Dame Trump, ha, a good mute, Doja de Mune, Kamaya Kedaz Chiliro. အခုပြောခဲ့တာတွေအားလုံးဖြစ်မလာပါစေနဲ့လို့မျှော်လင့်ရပါမယ်။ယင်းတမမပဲလို့ဆောင်းပါးရှင်ကညှိနှိုင်ထုတ်ထားပါခင်ဗျာ။ဆောင်းပါးရှင်ပေါ်ဂရင်းဟာကုလသမဂ္ဂအကြီးအကဲဝန်ထမ်းတူဖြစ်အာရှချောင်းနိုင်ငံမှာ2023ဆောက်တာဝန်ထမ်းဆောင်ခဲ့ပြီးရခိုင်ပြည်နယ်စစ်တွေမြို့မှာလည်းရွှေပြောင်းခြေချသူများကိစ္စတာဝန်ရှိပုဂ္ဂိုလ်တူဖြစ်2019ခုနှစ်ကနေ2020အထိတာဝန်ထမ်းဆောင်ခဲ့သူဖြစ
ကိုဆောင်ရွက်လိုက်ကြပါစေခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ
်ဥကျော်စန်းသာတင်ဆက်ပေးကြတာပါစနေမနက်ရဲ့ပထမပိုင်းအစီအစဉ်တွေကိုဒီမှာပဲရနာပါရစေခင်ဗျာဗီဒီယိုကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ထူးခြားသတင်းတွေပေးပို့လိုတယ်ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုလိမ့်မှုပြီးတော့စာရေးသားပေးပို့နိုင်တယ်လို့ Facebook ရဲ့ Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါတယ်ခင်ဗျာမကြာခင်ဆက်လက်တင်ဆက်မယ့်ဒုတိယပိုင်းမိနစ်30မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio စီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်း Internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်လိုင်းတိုမီတာနဲ့ဖမ်းယူနာဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနာဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါသေးတယ်။ ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့ဒီမီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဂျိုလူဆလောင်းကနေလူလူမိတ်ဆွေရုပ်သံလိုင်းကတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်နေတာပါ။အခုဒုတိယပိုင်းမိနစ်30မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍနဲ့စကြပါမယ်။လူမှုအတိုင်းဝိုင်းအတွင်းမှာကောင်းမွန်တဲ့တိုးတက်ပြောင်းလဲမှုတွေပြန်ဖြစ်လာအောင်ဆွမ်းဆောင်တဲ့သူတွေကိုဂုဏ်ပြုတဲ့နယူးယောက်ခြေဆိုင် Shinup Media အဖွဲ့ကြီးရဲ့ Impact Award ဆုကိုမြန်မာသူဖြစ်တဲ့ဒေါက်တာနီလာသွင်ကဒီနေ့2024ခုနှစ်အတွက်အချီးမြှင့်ခံခဲ့ရပါတယ်။နယူးယောက်မြို့မိုင်းမွန်ဒရီဆေးရုံရဲ့ LGBTQIA+ စိတ်ကြမ်းပါရေးဌာနညွှန်ကြားမှုလည်းဖြစ်ဆေးရောဂါအထူးကူတယောက်လည်းဖြစ်တဲ့ဒေါက်တာနီလာသွင်ဟာ LGBTQIA+ လိင်တူစုံမတ်သူလူမှုအတိုင်းအဝန်းတွေလိုအပ်တဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကူညီဆောင်ရှောက်မှုတွေကိုလွှတ်ဆောင်ပေးနေတဲ့အပြင်မြန်မာနိုင်ငံမှာစစ်ဘေးတဘာဝဘေးနဲ့ယောဂဘေးတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်ခံစားသူတွေအတွက်လည်းကျန်းမာရေးအသိပညာပေးကူညီဆောင်ရှောက်ပေးနေသူတူဖြစ်ပါတယ်။ Impact Award ချီးမြှင့်ခံရတဲ့ပတ်သက်လို့ဒေါက်တာနီလာသွင်ကိုမက်ကင်ပြူထွေးကဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမေးမြန်းထားပါတယ်ခင်ဗျာ
There's a path we must choose sometime Gotta stand up and fight sometime
ဒေါက်တာနီလာသွင်ရှင်ပြည်သူ့မျိုးမိကဏ္ဍမှာပါဝင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
အဟုတ်ကဲ့မင်္ဂလာပါညီမကြီးကျေးဇူးတင်ပါတယ်အခုလိုမျိုးပေါ့လေအင်တာဗျူးတာကို
ဟုတ်ကဲ့ပါကျွန်တော်အတိအကျမေးချင်တာကလေမနီလာကဒီလောလောလတ်လတ်ပဲပေါ့နော်အခုနယူးယောက်မြို့မှာရှိတဲ့ Snaps Media အဖွဲ့ကြီးနဲ့နောက် Game City News တို့ကနေပြီးတော့มาပေးတဲ့ Impact Award ပေါ့နော်သူတို့ခေါ်တာကတော့ဒီစုကဒီလိင်တူစုံမတ်သူတွေပေါ့နော် LGBTQ+ ဒီလူမှုအတိုင်းဝိုင်းအတွဲအားပေးကူညီဆောင်ရွက်နေသူတွေကိုပေးတဲ့စုမျိုးလားဒါမှမဟုတ်လို့ရှင်ဘယ်လိုမျိုးစုလဲဆိုတာကိုလေအရင်ဆုံးပေါ့နော်အပို့ပြီးတော့သိအောင်ရှင်းပြပေးပါလားရှင
်ဟုတ်ပါတယ်ညီမပြောသလိုပါပဲဒီဟိုဒီ LGBTQ community ရဲ့ဓမ္မရေးလူမှုရေးပေါ့နော်ပညာရေးအကုန်ပါတာပေါ့အဲ့ဒီကဏ္ဍတွေမှာဒီကိုယ့်ရဲ့ပတ်ဝန်းကျင်အတွက်ပေါ့နော်ဒီ community အတွက်အကောင်းအောင်လုပ်ပေးတဲ့သူ advocate လုပ်ပေးတဲ့သူတွေ service တွေပေးတဲ့သူတွေကိုသူကဟို recognition လောက်တာပေါ့လေအဲဟိုတဦးတယောက်တည်းကိုရွေးပြောပေးတာမျိုးမဟုတ်ဘဲနဲ့ဒီ New York City မှာရှိနေတဲ့အဲ community organization တွေ healthcare organization တွေ education organization တွေအမျိုးစုံပါလာပေါ့နော်အဲတဲ့ရနေပြီးတော့သူတို့ honoraries တွေကိုရွေးချယ်ပြီးတော့ပေးတဲ့အစုပေါ့နော်
โอเคဗမာမျိုးသမီးတွေမှာတော့ကျွန်မထင်တယ်အမပရမဆုံးရတာကျွန်မလည်းเนาะဒီစုကို
အဲအဲ့လိုပဲဖြစ်မလားတော့မသိဘူးပေါ့နော်ကျွန်မလည်
းအရင်ကတော့ဘယ်သူရတယ်မကြဘူးလေเนา
ะဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့မနီလာသွင်ရကြတော့ဆေးရောဂါအထူးကုတယောက်လည်းဖြစ်တယ်နောက်ဒီ LGBTQ ဒီလိင်တူစုံမဲ့သူတွေအတိုင်းဝိုင်းအတွက်လည်းဒီစိတ်ကျန်းမာရေးဌာနလို့ပြောရမယ်ထင်တယ်เนาะဒီအမအခုလုပ်နေတာကဒီ Minorities Health ကနေပြီးတော့มาဖွင့်ချတဲ့ LGBTQ IA+ Mental Healthအစီအံပေါ့နော်အဲ့ဒီမှာလည်းအမကဒါအကြီးကဲဒါရိုက်တာတယောက်အနေနဲ့လုပ်နေတာဆိုတော့ဒါဆောင်မှုလို့လည်းအဲပေးတယ်လို့ပြောလို့ရမလားရှင်အမကဒီ LGBTQ community နဲ့ပတ်သက်ပြီးတော့လုပ်နေတာဆိုတော့လေဒီစုကိုချီးမြှင့်တဲ့အခါမှာကိုယ်ရောသူတို့ကဘာကြောင့်ဒီစုကိုပေးပါတယ်ဆိုတာမျိုးပြောလဲရှင
်အဲဟိုဟုတ်ပါတယ်ညီမပြောသလိုပေါ့နော်အဲကျွန်မဒီ Maimonides Medical Center မှာchild and adolescent psychiatrist ပေါ့နော်အဲအဲ့ဒီအပြင်ကိုကျွန်မနောက်ထပ်တာဝန်ယူထားတာကဒီ LGBTQIA+ mental health clinic ရဲ့ director ပေါ့လေအဲ့ဒါတော့ adults your children your adolescent အကုန်ပါတာပေါ့လေအဲ့ဒီမှာလို့တော့ကျွန်မတို့ကဘာတွေလုပ်ပြီးလဲဆိုတော့ဒီ Brooklyn community မှာရှိတဲ့LGBTQ mental health ကိုကျွန်မတို့ကဒီကခွဲပြီးတော့လှုပ်ပြီးတာပေါ့နော်ပြောရမယ်ဆိုလို့ရှိရင် Brooklyn မှာဒါကျမတို့ clinic ကဒါပထမဦးဆုံးဖြစ်ခဲ့တဲ့ clinic ပေါ့နော် COVID-19 ဒီ program မှာရှိနေတဲ့ community organization တွေမျိုးစုံရှိတာပေါ့နော် LGBTQ plus community support တွေသူတို့တွေနဲ့တွဲပြီးတော့ကျမတို့က mental health session သူတို့ကတော့လူမှုရေး session တွေနဲ့တွဲပြီးကျမတို့က community မှာလည်းလုပ်ပေးတယ်ကျမတို့ရဲ့ဆေးရုံပေါ့လေဆေးရုံ Maimonides Medical Center မှာရှိတဲ့ health care staff တွေကိုလည်းကျမတို့တွေက ဒီ LGBTQIA+ community ပေါ့လေဒီ Luna တွေဆေးရုံမှာလာပြတယ်ဆိုရင်သူတို့တွေနဲ့ဘယ်လိုမျိုးတခါလေကျတော့ဒီ community က marginalized လောက်ခံရတယ်လေဆိုတော့ရှေးတော့ဆိုလို့ရှိရင်ဒီ LGBTQ identity ရှိတယ်ဆိုရင်စိတ်ယောဂရှိတယ်လို့တော့သတ်မှတ်တာပေါ့နော်အမှန်ကတော့ဒါကြောင့်စိတ်ယောဂရှိတာမဟုတ်ဘူး marginalized လောက်တာသူတို့အနေခံရတယ်အနိုင်ကျင့်ခံရတယ်ဒါမျိုးတွေလောက်ခံရတဲ့ခါကြတော့ကျမကြီးဆောင်ရှားမှုကိုလာခံတယ်ဆိုရင်လည်းသူတို့တွေကမလိုအပ်မတွားဘူးပေါ့နော်အဲဆိုတော့ကျမကြီးဆောင်ရှားမှုမှာလည်းပဲ gap တွေရှိတာပေါ့လေအဲ့လိုရှိတဲ့ခါကြတော့အထူးသဖြင့် mental health ဆိုလို့ရှိရင်ပိုဆိုးတာပေါ့ mental health ကြတော့သူတို့ကဘယ်လိုဖြစ်လဲဆိုတော့ဒီလို marginalization နေကြမှုလို့ anxiety depression PTSD တွေပို့ဖြစ်တယ်အဲနောက် suicide တွေကလည်း risk ကပိုများတယ် as the ITI community တွေကလူတွေက suicide risk က2-3ဆပိုများတယ်ပေါ့နော်ဆိုတော့ကျမတို့ကဒါတွေကိုဟိုလူတွေသိအောင်လုပ်ပေးတယ် now ကျမစေးုံမှာရှိနေတဲ့ဝန်ထမ်းတွေကိုလည်းအဲဒီ LG မျိုးပွားပေးနိုင်အောင်ကျမတို့တင်ပေးတာပေါ့နော်ဆိုတော့ဒါကိုအဲဆေးရုံကလည်းထောက်ခံတယ်ကျမတို့နောက်ကနေတောက်လျှောက်ဆပ်ပို့လုပ်ပေးသလိုအဲဒီလိုပေါ့လေကွန်မြူနတီနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ချက်တွေကိုအဲဒီလိုမျိုးနျူးစ်မီဒီယာတွေကရက်ကော့ဂနိုက်လုပ်တဲ့သဘောပေါ့နော်မန္တလေးကတွင်ကဒီမြန်မာနိုင်ငံမှာလည်းဒီ2021မှာလည်းဒီနှစ်ထောင်နှစ်ဆက်တဲ့အာနာသိမ်းမှုနောက်ပိုင်းအထူးသဖြင့်ပေါ့နော်ဒီလိုစိတ်တိုင်းဆိုင်ရာမှာဟိုစိတ်တန်ရာဖြစ်ကြတဲ့သူတွေပေါ့နော်ဒီလိုလက်နက်ကင်ပြပခါတွေကြောင့်ပဲပြောပြောစစ်ဘေးမီးဘေးသဘာဝဘေးစသဖြင့်ပေါ့နော်ဒီအဲ့လိုမျိုးကြုံရတဲ့ဒီဇန်တွေများတဲ့သူတွေအတွက်လည်းတစုံတရာကူညီထောက်ပံ့ပေးတယ်သင်တန်းတွေပေးတယ်ဆိုတာမျိုးလည်းကြားတယ်အဲ့ဒါရောဒါတွေလုတ မယ်ဆိုရင်2021 COVID Delta Wave ဖြစ်ပြီးတဲ့နောက်ပိုင်းမှာဒီဒယ်လီကျန်းမာရေးကန်းကစပြီးတော့ပေါ်လာခဲ့တယ်ပေါ့နော်အဲဒီအဲ့ဒီမှာကျွန်တော်တို့အထူးသဖြင့်ဒီစိတ်ကျန်းမာရေးမှာလူတွေအများကြီးဒုက္ခရောက်ကြရပေါ့နော်မြန်မာပြည်သူပြည်သားတွေဒုက္ခရောက်ကြရတယ်အဲ့ဒီအချိန်မှာအဲဒီကျမကြီးအတွက်ကိုကျမတို့ကဘာတွေလုပ်ပေးလို့ရသလဲဆိုတာတွေအဲ့ဒီမှာကျမလည်းစိတ်ဝင်စားတာပေါ့နော်ဒီကိုကိုတိုင်းကလည်းမြန်မာလူမျိုးလည်းဖြစ်တယ်အဲပြောရရင်ကျမတို့ကလည်း88မျိုးဆက်တွေပေါ့နော်အဲဆိုတော့ကြတော့ဒီကိုကဒီဘက်မှာရောက်နေတယ်ဆိုပေမဲ့လို့လည်းမြန်မာပြည်မှာဘာတွေလုပ်ပေးလဲဆိုတော့အဲ့မှာ opportunities ကဒီတယ်လီကျမ်းမာကအဲတယ်လီ health နဲ့ဆိုတော့ကျမတို့ကဟိုဆေးကန်းကိုလည်းကျမ volunteer လုပ်ဖြစ်တယ်ပေါ့နော်အဲ့ရနေပြီးတော့ကျမနဲ့တူတွဲလုပ်ကြတဲ့မြန်မာပြည်ကအဲဒီ CDM ပေါ့နော်ဆရာဒီဆရာမတွေနဲ့လည်းကျမတို့တွဲမိပြီးတော့အာတင်နန်းတွေလည်းပေးတယ်ပေါ့နော်အဲနောက်ဟိုဒီမှာပဲအမေရိကမှာအခြေစိုက်တဲ့ဆရာမဂျူဂျူရှိတယ်လေအဲဂျူဂျူ safe space ကနေပြီးတော့လည်းကျမတို့အာတင်နန်းတွေပေးတယ်ပေါ့နော်တင်နန်းတွေပေးတယ်ဆိုတော့ကျမတို့အာ child and adolescent psychiatrist ဆိုတော့ကလေးတွေနဲ့မိသားစုတွေရဲ့အဲဒီစိတ်ဒဏ်ရာတွေကိုဘယ်လိုမျိုးပေါ့နော်အဲဘယ်လိုမျိုးတည်အောင်လုပ်ကြမလဲဘယ်လိုမျိုးဒီဟိုစစ်ကြုံစစ်ပြီးဆောင်ကလေးတွေမိသားစုတွေမှာကြုံတွေ့ရမယ့်အရာလေးတွေအတွက်ကိုကျမတို့ကအဲအဲ့ဒီမှာရှိကိုရိုင်းတော့မသွားနိုင်ဘူးပေါ့နော်အဲ့တော့အဲ့ဒီမှာရှိနေတဲ့ကျမကြီးဝန်ထမ်းတွေအဲလူမှုရေးဝန်ထမ်းတွေကိုကျမတို့ကအဲဒါလေးတွေကိုတော့ကယူဆိုင်ပေးပါဓာမျိုးတွေပေါ့နော်အဲနောက်တယ်လီကျမကနေတစင်းကတော့ကျမတို့တွေကဒီ suicide prevention အတွက် training နေပြီးတာပေါ့နော် suicide risk assessment တာမျိုးတွေကျွန်တော်တို့လုပ်တာပေါ့နော်အဲကျွန်မတယောက်တည်းလုပ်တာတော့မဟုတ်ပေါ့တော့အကုန်လုံးလက်လမ်းမိရအကုန်လုံးကိုကျွန်တော်တို့တွေ့ပြီးတော့လုပ်ကြတာပေါ့အဲမြန်မာပြည်မှာလက်ရှိဖြစ်နေတဲ့အခြေအနေကဒါအများကြီးပဲလုပ်ရမှာလေဟိုကိုလုပ်နိုင်တာလေးကိုလုပ်တာပဲမင်းလို့လဲတွဲပြီးတော့လုပ်ကြတာပေါ့အကုန်လုံ
းဟုတ်ကဲ့အဲ့တော့အခုလိုမျိုးကိုရဲ့ဒီလိုလုံးရတဲ့ဆောင်ပေါ့နော်ဒီလိုမျိုးစုလည်းရတယ်ဆိုတော့ဒီစုရတဲ့အတွက်ကြောင့်မှာကိုလုံနေတဲ့ကိုရဲ့လုပ်ငန်းတွေအတွက်ကောတစုံတရာအထောက်အကူဖြစ်တယ်လို့ထင်လားရှင
်အဲကျမတို့ထင်တယ်အဲကိုကတော့ဆက်လုံအောင်ပါပေါ့နော်အထူးသဖြင့်ဒီအခုအချိန်မှာဆိုရင်ဒီလူတွေက marginalization ga po pi lo le so de niya le shi da bo no over ma so florida ro ba ro ma so yin don se ke ro ba ro da myo bo le so ro di lo myo ri mya la de kha cha jama ro po pi lo di rights de le ti aw lou pi ya me jama a ni ne so yin jama kan na ga ဟုတ်ပေါ့ညစိတ်ကြမ်းမာရေးနဲ့ပတ်သက်ပြီးတော့ mental health နဲ့ပတ်သက်ပြီးတော့ awareness တွေကိုကျွန်တော်တို့ကလုပ်ပေးရမှာပေါ့နော်အဲဒါဒါမှအဲဒီထိရောက်တဲ့လုပ်ငန်းတွေကိုပို့ပြီးတော့လုပ်နိုင်တာပေါ့အဲ့လိုပေါ့
ဒီ American ပြည်ထောင်စုလိုနေရာမျိုးမှာတော့မှာပေါ့နော်ဒါ LGBTQ လိင်တူစုံမဲ့သူတွေအတွက်ခွဲခြားဆက်ဆံတာတွေအဲဖိချင်ခံရတာတွေကဒါရှိနေသေးတဲ့သဘောပေါ့နော်ဘယ်လောက်ထိများဟိုဘယ်လိုပုံစံနဲ့ဘယ်လောက်ထိဖြစ်နေတာတွေ့ရလဲရှင့်အမားတို့ဒီလိုလိုက်ပါကူညီဆောင်ရွက်တဲ့နေရာမှာလေ
အဲအဲ့ဒါကပြောရရင်လေတမိုင်းနဲ့တောင်ခြီးပြီးတော့ရှိတာပေါ့နော်ဟိုစောစောကပြောသလိုပေါ့လိန်ဆက်ဆန့်ခံယူမှုမတူညီတာကိုအကြောင်းပြုပြီးတော့ဒါဒီစိတ်ရောဂါရှိလို့ဒီလိုမျိုးဖြစ်တာလို့ပြောကြတယ်တောင်ခံရတယ်လေအဲအဲ့လိုမျိုးရှိတယ်တကယ်တော့ခွဲခြားဆက်ဆန့်တာကနေရာတိုင်းမှာရှိတယ်ပေါ့နော်အဲကျွန်တော်တို့မြန်မာပြည်မှာဆိုလက်ရှိတာပဲဒီအဲဂေးဆိုလို့ရှိရင်လက်စ်ဘီယံဆိုရင်နှိမ်နေအဲဟိုအနိုင်ကျင့်ခံရတဲ့အတန်းထဲမှာလဲစာသင်နေဆိုလို့ရှိရင်လဲဟိုအနိုင်ကျင့်ခံရတာရှိတာပေါ့နော်အဲဒါမျိုးတွေပေါ့အဲဒီအမေရိကန်မှာလည်းရှိတာပဲဘူလီယင်းတွေလောက်ကြတယ်ပေါ့နော်အဲဒါပေမဲ့လို့ဒီမှာကတော့အဲဒီလူတွေရဲ့ awareness ကပိုပိုပြီးများလာတဲ့အခါကျတော့အဲနည်းနည်းတော့နေတယ်နောက်ပြီးတော့ intervention တွေလည်းပို့ပြီးတော့များလာတာပေါ့နော
်ဘူလိုပါဝင်ဆွေးနွေးပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါရှင
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
အကမြူထွေးတက်ဆက်ပေးကြတာပါအပတ်စဉ်တက်ဆက်နေကြတိတ်ပံနဲ့နီးပညာအစီအစဉ်မတိုင်ခင်အခုတော့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုအလက်ပေးရအောင်ပါအမေရိကန်ပြည်အောင်စုမှာအစိုးရကစိုက်ပျိုးရေးသမားတွေကိုဘယ်လိုအကူအညီတွေပေးတယ်လဲဆိုတာကိုတက်ဆက်ပြည်နယ်ဟော့စတန်မြို့နားကယူရန်စိုက်ပျိုးရေးချန်ပိုင်ရှင်ကိုစတီဗင်ယိုးကရှင်းပြထားပါတယ်ပထမပိုင်းထုတ်လွှင့်ခဲ့ပြီးတာနားဆင်ကြည့်ရှုခဲ့ကြပါတယ်အခုတော့ဒုတိယပိုင်းမှာစိုက်ပျိုးရေးပြင်အလဲပတ်လာရောက်နိုင်မဲ့အစီအစဉ်တွေကိုအခုဒုတိယပိုင်းအစီအစဉ်မှာကိုအောင်အောင်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟိုအခုဒီစိုက်ပျိုးရေးအပြင်ပေါ့နော်စိုက်ပျိုးရေးနဲ့ပတ်သက်တဲ့ဟိုတူရီဇင်ပေါ့ဒါဆို channel ကိုလာပြီးတော့ဟိုလဲလို့ရမယ်ဒီမှာညအိညနေဟိုလုပ်လို့ရမယ်နေရာတွေလည်းဖန်တီးပေးထားဘူအစီအစဉ်ရှိရလို့ကြားပါတယ်ဆိုတော့အဲ့ဒီအကြောင်းအနေနဲ့ရှင်းပြပါအောင
်ဟုတ်ကဲ့ကျွန်တော်တို့ရော form ကတော့စသဖြင့်ပေါ့အဓိက community support agriculture ဖြစ်တဲ့အတွက်ကြောင့်ဒီက community တွေယင်းကြီးရဝေးသူတို့လာလဲပြီးတော့တရက်ကြီးတော့လကောင်း you pick လောက်တဲ့အသီးဝက်တွေကိုယ်တိုင်ခိုးပြီးတော့ဝယ်ဖို့အတွက်တော့လကောင်းဒါမှမဟုတ်သူတို့ get away ပေါ့ဒီ city ကနေ the rural area မှာ get away သူတို့တော့ကြစနေစသည်တင်းကိုလေစသည်သူတို့နေဖို့အတွက်ကျွန်တော်တို့ကတော့ဒီ clamping ပေါ်ပြီးတော့သူတို့အဲ့လိုမျိုး Airbnb လို့ပေါ့ဆိုသူတို့ဒီမှာနေပြီးတော့ငွေပန်းဖြေလို့ရတယ်တို့ဒီပဲကျွန်တော်ခြံကဒီအက1000ကျော် National Wildlife Refuge ကပတ်ပတ်လဲ surrounded ထားတဲ့အတွက်ကြောင့်ဒီမှာပါပြီးတော့သူတို့ hiking တို့ဒီ bird watching တို့သူအမဲလိုက်တာတို့ hiking အပန်းဖြေတာတို့စတဲ့တို့တင်းပြက်စတဲ့ကုနာလို့ချောက်လဲပြီးတော့အပန်းဖြေလို့ရနိုင်တယ်။ဒါကြောင့်အဲ့ဒီ great tourism ကိုကျွန်တော်ဆောင်ရွက်ချစ်တယ
်။အဲ့ဒီအစီအစဉ်ရောဘယ်တော့လောက်အကောင့်ထဲပေါ်နိုင်မှာမလဲ
။ဟုတ်ကဲ့ကျွန်တော်တို့ဒီ form setup လုပ်ပြီးဆိုရင်ကျွန်တော်စပြီးတော့ tiny home ပေါ့။ဆိုတော့ဒီကျွန်တော်တို့ဒီ page ကကုနာလို့ရင်းပြင်ပေါ့ prairie ဖြစ်တဲ့အတွက်ကြောင့်ကျွန်တော်လည်းဒီ Mongolian prairie theme တစ်ခုစရိုင်းမမဂူလီယန်ဂျော့တ်လိုမျိုးအိမ်လေးတွေသူတို့ပါလိုက်မယ်။နောက်တို့တူပဲ tiny home container home သူတို့ hunting လုပ်တဲ့ cabin လေးတွေစသဖြင့်အဲ့ဒါလေးတွေကျွန်တော်တို့ချပြီးလိုအပ်တဲ့နေရာလေးတွေချပြီးသူတို့ online အနေနဲ့စသဖြင့် book လုပ်ပြီးတော့လာပြီးတော့တဲလို့ရတယ်။ကျွန်တော်တို့ကျန်တဲ့ခုနလိုဒီလာမယ့်နောက်မြတ် hunting season ပေါ့ခုနလိုဘယ်လိုကောင်းလဲ September လောက်ကိုကျွန်တော်တို့စပြီးတော့ ready ဖြစ်မယ်လို့ယူဆတယ်။ဒီမှာတော့အများကြီးကတော့ဒီလာရီဆိုရင် October November လာဆိုရင်ဒီတိုင်းမှာ hunting လုပ်တဲ့ season ပြတ်တော့ကြဒုတော်ရင်းက contact လုပ်ကြတယ်သူတို့လာပြီးတော့ Jamie မဲလိုက်ချင်တယ်စတဲ့ကဒါနဲ့ကျွန်တော်ကစစ်စစ်ကိုပြည့်စုံနေတော့ကြဒီအဖက်ကိုကျွန်တော်နောက်နေ့မှ counter ပေါ်မယ်လို့စိတ်ကူးထားပါတယ်
ငွေကြီးအရာရောဟိုဘလို့ပုံစံမျိုးနဲ့အဲယင်းနီမြုပ်နဲ့လဲဆိုတာကိုဟိုသိကြပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှင်းပြပြအောင
်ဟုတ်ကဲ့ဆိုတော့ကျွန်တော်တော့ပြောမယ်ဆိုရင်ကျွန်တော်တို့ကတော့မတော်တဆဒေသမှာဘုံကဖြစ်သွားတယ်အဓိကကတော့ကျွန်တော်တို့က real estate investment ဒီနေ့ကြီးဝယ်ပြီးတော့ဒီ land ကိုဘယ်လို hack လုပ်လဲဆိုပြီးတော့စဉ်းစားတဲ့အခါမှာခြံဆိုင်တဲ့လုပ်ငန်းတစ်ခုဖြစ်တော့တဲ့ကြောင့်ဒီ farming ကို counter ပြောခြင်းဖြစ်တယ် accounting form မှာပေါ်တဲ့အခါမှာလဲကျွန်တော်ဒီကတငယ်ချင်းတရားပေါ့ဟိုလဲဆိုပြီးပေါ့သူကလည်းဒီအသိဉာဏ်ကြီးကိုသူကဒီ American state ကိုသူပို့နေတာချာပြီးဆိုတော့သူကလည်းအားပေးတယ်ဆိုတော့ဘာဖြစ်လို့ဒီ market ကလေးတစ်ခုကရှိပြီးသားဆိုတော့အဲ့နဲ့ farming ကိုလုပ်ခဲ့ခြင်းဖြစ်တယ်အရင်းနည်းနေနေကတော့ကျွန်တော်တို့ကမြေကြီးကို invest လုပ်တာနော်ဒါမှမဟုတ်နောက်ပိုင်းလိုတဲ့ဟာတွေကတော့ကျွန်တော်တို့ကဒီ income producing လုပ်မယ်ဘလောက်ပြန်ရမယ်စသဖြင့်အဲ့ဒါကတော့ကျွန်တော်တို့ return on investment ကိုကြည့်ပြီးတော့ကျွန်တော်တို့ dual strategy ဆောင်ရွက်ပါပ
ါဟုတ်ကဲ့ဆိုတော့ဒီ American မှာကအထူးသဖြင့်နော် site build တွေဘာတွေလုပ်တဲ့သူတွေဆိုလို့ရှိရင်ဟိုအစိုးရကလည်းအဲဒီစိတ်ဒီပိုင်းကူညီတယ်ဆိုတာမျိုးကြားရပါတယ်ကိုစီဗင်ရိုးရောအဲ့ဒီလိုအကူအညီတွေဟိုရပါရဲ့လား
ဟုတ်ကဲ့ကျွန်တော် farm ဆောက်လုပ်မယ်ဆိုတဲ့အခါကျတော့ဒီလိုပဲဒီ United States Department of Agriculture USDA လို့ခေါ်တယ်ဆိုတော့သူတို့ကပရိုဂရမ်ကြီးရှိတယ်ဆိုတော့ကျွန်တော်ဆက်ပြီးလုပ်တဲ့အခါကျတော့ USDA က field consultant တွေ channel လာချိတ်ပြုမြေကြီးအနေထား soil testပါပီဒီဆိုင်တင်နဲ့ပါရီမင်းတင်လို့တင်နဲ့စသဖြင့်တို့အကြံဉာဏ်ပြပါလိမ့်အဲ့ဒီမှာဒီ environmental quality improvement program ဆိုတာ equip ဆိုတာတခုရှိတယ်အဲ့ဒီ equip ကဒီကျွန်တော်တို့ဒီနေစပြီးလောက်တဲ့လူတွေအတွက်ကိုတို့က greenhouse ပေါ့နော်ဒီမှာတော့ high channel လို့ခေါ်တယ်အဲ့ဒီ high channel ကဘာလို့ပြောပြော diversity ရတာအများကြီးတခုပြတယ်တို့ကတော့ cost sharing အဲ့ဒီgreenhouse ဘာလို့သူတို့စီမှာ apply လုပ်ခဲ့လို့သူတို့ကြည့်လို့လည်းရတယ်နောက်တစ်ခုကလည်းသူတို့ကဒီ infrastructure improvement ဆက်ပြီးကျွန်တော်နွားလေးဆက်ပြီးမွေးမယ်ဆိုရင်သူတို့ကဒီ solar power water well ဆက်ပြီးသူတို့ခုနကကုညီပေးတဲ့အချက်ဒါကြောင့်သူတို့စီမှာ program တွေ technical assistance တွေနောက်ပြီးတော့ခေတ်ကျွန်တော်တို့ဒီ rural area မှာမဟုတ်ပေမဲ့City Thema Solution la USDA ma not a program to kushi these urban farming so through all the level low channel le san vitro kuni bi ro the cost sharing program ya no to the work to work talk computer le program le shi ba
so channel ma a ka tor tor mya mya site a pin ni site tha le so de a ka ja ro di a pin ni u bo le ho blue ponsan myo ne pyu su pyu thong twa le so ra o ne ne shin pya ba
okay ba ဆိုကျွန်တော်တို့ကဒီမှာကတော့ဒီ mass production လုပ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဒီမှာ drip system နဲ့သုံးတယ်ဒီလိုလိုတဲ့ nutrient တွေကိုကျွန်တော်တို့ဒီလို adjust လုပ်ပြီးတော့ပေးသွားလိုက်ရတယ်ဒါနဲ့စပြီးတော့ကျွန်တော်တို့အင်စင်တဲ့အခါမှာလည်းကျွန်တော်လိုတဲ့ nutrient တွေကျွန်တော်တို့အပင်ထဲမှာထည့်ပြီးကျွန်တော်တို့ organic practice သွားနေတဲ့အတွက်ကြောင့်အများကြီးသုံးတဲ့အရာတွေကတော့ဒီ omnia approved လုပ်ထားတဲ့ material ပဲသုံးပါမယ်နောက်ကတော့ maintenance ပိုင်းကတော့နည်းနည်းလေးတော့အလုပ်များတယ်။စပိုက်ကြရတော့လွယ်တယ်။ maintenance ကတကယ် daily routine ။ဆိုတော့ဒီပိုင်းနဲ့ပတ်သက်တဲ့အခါကျတော့လေကျွန်တော်တို့ pest control pest တခုရှိတယ် disease ရှိတယ်။ pest မှာလည်းတော့ insect ရှိတယ် bacteria ရှိတယ်ပြီးတော့ fungal infection ရှိတယ်။ဆိုတော့ဒီပိုင်းနှစ်ခုကိုကျွန်တော်တို့လည်းနည်းနည်းနည်းစဉ်အများကြီးရှုစောင့်ရှောက်ပြီးတော့ maintain လုပ်သွားတယ်။ဆိုတော့ဒီ insect ကတော့ကျွန်တော်တို့ကတော့physical barrier အနေနဲ့ insect နဲ့ try ထားမယ်။ဒါမှမဟုတ်မနိုင်ဘူးဆိုရင်နောက်ပိုင်းကျွန်တော်တို့ organic spray ပေါ့။ organic spray ကတော့ကျွန်တော်တို့နေ့စဉ်ကျွန်တော်စားသုံးနေတဲ့ဒီခုနလိုမီးနဲ့ garlic တို့စသဖြင့်အဲ့ဒီအားတွေပဲကျွန်တော်တို့ chili တို့အဲ့ဒါတွေပဲသုံးပါတယ်။ဟောဆိုမီးကတော့သူကတော့ effective ဖြစ်တယ်။ဒါနဲ့ကျွန်တော်အများဖြစ်က evening မှာပြန်တယ်။ကျွန်တော်တို့ကတော့ဒီ urban ရှာတော့အဓိက agriculture ကတော့ community supported agriculture ဖြစ်တဲ့အတွက်ကျွန်တော်တို့ဘာလို့ပြောဒီကရှိတဲ့ local ကရဝေးမိတ်ဆွေတွေလည်းအချိန်မီကျွန်တော်တို့စီလာပြီးတော့ဝင်နိုင်တယ်ရင်းလာနိုင်တယ
်ဟုတ်ကဲ့ပါကိုရှင်ဗျာကျွန်တော်တို့ VOA ကိုဘူးလို့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးပါကွာ
ကွာအောင်တင်ဆက်ပေးခဲ့တဲ့သုဒ္ဓဆောင်တဲ့အမေရိကန်စီ ်အမေရိကန်တခွင်အစီအစဉ်ကိုကြီးစုခဲ့ရတာပေါ့အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍအလှည့်ကိုရောက်လာပါပြီ AI model တစ်ခုဖြစ်တဲ့ ChatGPT မှာလူသားတွေလိုမေးခွန်းတွေကိုဘာကြောင့်မေးလို့ရပါသလဲ ChatGPT ကိုသုံးနိုင်တဲ့အားသာချက်နဲ့အားနည်းချက်တွေကဘာတွေပါလဲ ChatGPT အပိုင်းနှစ်ဖြစ် AI သုတေသနပညာရှင်ဒေါက်တာရဲကျော်သူကိုဒေါက်ခင်မြတ်သက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ကျင်နာတစ်ခုอ่ะပေါ့เนาะဒီ ChatGPT မှာဆိုလို့ရှင်ကိုသိကျင်တဲ့မေးခွန်းကိုမေးလို့ရတယ်အဲ့ဒါဘာကြောင့်ပါလဲဆရာ
ဟုတ်ကဲ့အဲ့တော့ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ကညွန်နောက် model တွေကိုထည့်တဲ့ခါမှာစလုံးတွေတိုင်းထည့်ပြီးတော့တွက်လို့ချက်လို့မရဘူးလीအဲ့တော့ကျွန်တော်တို့ကငန်းအဖြစ်ပြောင်းရပါတယ်အဲ့တော့တိတိကျပြောပါဆိုရင်တော့သင်္ချာစကားနဲ့ပြောမယ်ဆိုရင်တော့ကျွန်တော် vector number တွေဖြစ်ပြောင်းပါတယ်အဲ့တော့အဲ့ဒါလေးကိုကျွန်တော်ပြပါမယ်ကျွန်တော်တို့ကအဲ့ corpus ထဲမှာရှိတဲ့စလုံးတွေကိုဖြတ်ထားပြီးတော့အဲ့စလုံးတွေကိုကျွန်တော်က vector ဖြစ်ပြောင်းသားတော့မှဘယ်စလုံးနဲ့ဘယ်စလုံးကတူတယ်ပေါ့ကျွန်တော် similarity တိုင်းတယ်လို့ခေါ်ပါတယ်ဥပမာကျွန်တော်က zap pose ဆိုတဲ့စလုံးမြန်မာစလုံးကဇက်ဆောင်တော့ဒီမှာဆိုရင် तू ကဆွဲထုတ်ပေးတာပေါ့ကျွန်တော်အဲ့လေကိုရိုက်ထည့်ထားတဲ့ data ဝင်မှုဒီတာပေါ့ဗျာအဲ့တော့ zap pose ဆိုတဲ့စလုံးကဒီမှာဆိုရင် तू ကဇက်ဆောင်နဲ့အနီးဇက်သုံးမယ်ဆိုပြီးတော့ဆွဲထုတ်ပေးတာပေါ့နော်နံပါတ်တင်တိုက်စစ်တာဟုတ် zap pose ဆိုတဲ့စလုံးကဇက်ဆောင်နဲ့တူနီးတယ်ဇက်ဆောင်စုနဲ့နီးတယ် zap chain zap ပြက်ဆိုင်ရန်စသဖြင့်ဒီဟာသူဗက်တာတွေကနေပြီးဗက်တာနဲ့သူအသိနာရောကြောင့်ဆွဲထုတ်လို့ရအောင်เนาะအဲ့ဒီ data တွေမှာဆိုလို့ရှိရင်ဘယ်စလုံးတွေတူလဲဆိုတာကိုဆွဲထုတ်ဖို့အတွက်ကြတော့ကျွန်တော်ဗက်တာအဖြစ်ပြောင်းလာပေးရပါတယ်အဲ့တော့အဲ့လိုဗက်တာပြောင်းလိုက်တဲ့ခါမှာဘာတွေကောင်းသွားလဲဆိုတော့ကျွန်တော်တို့ကစလုံးတစ်လုံးနဲ့တင်မကပဲနဲ့အတွဲလိုက်ပြီပေါ့နော်အဲ့ဥပမာကျွန်တော်တို့ကဘယင်နဲ့ဘယင်မဆိုတဲ့စလုံးတွဲမျိုးပေါ့နော်ယောက်ျားနဲ့မိန်းမဆိုတဲ့အဲ့လိုမျိုးဆန့်ကျင်ဘက်အတွဲတွေကိုပါကျွန်တော်ဆွဲထုတ်လို့ရပါတယ်အဲ့ဒီပြင်ကိုကျွန်တော်တို့ကဟိုမာလိုပြောရင်တော့ကရိယာပေါ့လေအဲလမ်းလျှောက်နေတယ်လမ်းလျှောက်ခဲ့တယ်အဲရေကူးနေတယ်အဲနော်ဆိုတော့အဲ့မျိုးဘတ်တန့်စီကိုပါကျွန်တော်တို့ကနော်ဆွမ်းပေါ့နော်ဆွမ်းမင်းဆွမ်းတော့အဲ့ဒီသရာပိုင်းလိုပါသူကနားလေတာလေပေါ့မော်ဒယ်ယာလေအဲ့တော့နောက်ကွကြမာတီလင်ခွဲပါရပါတယ်ဗက်တာဖြစ်ပြောင်းလိုက်တဲ့ခါမှာကျွန်တော်တို့ကအဲ analogical reasoning လို့ခေါ်တာပေါ့နော်ဒီစလုံးနဲ့ဒီစလုံးနဲ့ဘယ်လိုဆက်ဆက်နေလဲဆိုတာကိုကျွန်တော်ကလေ့လာလို့ရတာပေါ့အဲ့တော့ဥပမာကျွန်တော်က Spain နိုင်ငံရဲ့မြို့တော်က Madrid ဒီနိုင်ငံမျိုးတော့ run လို့ပေးလိုက်ပြီးတော့ကျွန်တော်ဂျာမနီဆိုကျွန်တော် import လုပ်လိုက်လို့ရှိရင်သူကဟုတ်ပြီဂျာမနီနိုင်ငံမျိုးတော့ Berlin ဆိုပြီးတော့အဲ့ဒီ data တွေကနေဆွဲထုတ်လို့ရတယ်အဲ့လိုဆွဲထုတ်လို့ရတယ်ဆိုတာတကယ်ကတော့ vector calculation လုပ်လို့ရလို့ပေါ့ analogical reasoning လုပ်လို့ရလို့ပါ what to value လဲခေါ်တယ် first step လို့ခေါ်တယ်အဲ့လိုမျိုး vector တွေပြောင်းသားလို့ရတာပါဗျအဲ့တော့ vector အဖြစ်ပြောင်းရလို့ရှိရင်ကျွန်တော်ပြောလို့မြန်မာစာနဲ့ဥပမာပြပါဆိုလို့ရှိရင်ကျွန်တော်တို့ကဥပမာအချစ်ဆိုတဲ့စလုံးရဲ့ vector အနှုတ်ပေါ့လေနောက်ချစ်သူဆိုတဲ့စလုံးရဲ့ဟိုနှုတ်လိုက်မယ်နှုတ်လိုက်ပြီးတော့ကျွန်တော်တို့ကအမုန်းဆိုတဲ့စလုံးနဲ့ပေါင်းလိုက်မယ်ဆိုလို့ရှိရင်သူ့ရဲ့ဒီ analogy နော် relation ကနေပြီးတော့ဆွဲထုတ်လို့ရတဲ့ဟာဒါမျိုးတွေထွက်လာတာပေါ့အမုန်းပွားတယ်လို့အမုန်းတရားအမုန်းဆိုစသဖြင့်ကိုထည့်ထားတဲ့ data ပေါ့နော်အဲ့ချက်မှာရှိတဲ့စလုံးကြီးပြပေါ်မှုတွေပြီးတော့သွားဆက်ဆက်မှုတွေကိုဆွဲထုတ်လို့ရပါတယ်အဲ့တော့အားအကြောင်းမလို့ကျွန်တော်တို့ကနော်ခုနဒေါက်မန့်တမီးလို့ model ကနေပြီးတော့မိလိုက်တဲ့မိကုန်းကိုသူကတိုင်းနာတစ်ခုထိနားလဲတယ်ပြီးတော့ဘလို့ပြန်တုံ့ပြန်ရမယ်ဆိုတဲ့ကိစ္စအားကြောင့်ဒီလိုမျိုးanology relation တွေပေါ့နော်စလုံးတစ်လုံးနဲ့တစ်လုံးစလုံးအတွဲလိုက်ဆက်ဆက်မှုတွေကိုနားလည်လို့သူကပြန်ပြေးပေးနိုင်တာပါဗျဟုတ်ကဲ့
ဆရာတော့ဒီ ChatGPT 3เนี่ยပေါ့နော်ဟိုကောင်းတဲ့အချက်ကလေးတွေမကောင်းတဲ့အချက်ကလေးဒီ model ရဲ့အာတာချက်တွေအားနည်းချက်တွေနည်းနည်းပြောပြပေးပါဆရာ
အကောင်းတဲ့ချက်ကတော့internet မှာရှိတဲ့ data တွေအများကြီးကိုသုံးလာတာဖြစ်တော့ကျွန်တော်တို့ဘာသာစကားပေါင်းစုံပေါ့လေဖီးပေါင်းစုံပေါ့အဲ့တော့အားစားတို့နိုင်ငံရေးတို့သိပ္ပံပညာဆေးပညာစသဖြင့် feedback ကိုလည်း train လာဖြစ်တော့ကြောင့်မလို့သူကလူတယောက်မှာဆိုရင်ကျွန်တော်တို့ကဆရာဝန်ဆိုရင်တော့ဆေးပညာနဲ့ပတ်သက်ပြီးသူကျွမ်းကျင်မှုရှိမယ်ကျွန်တော်တို့အားသားသမားဆိုလို့ရှိရင်အားသားနဲ့ပတ်သက်တဲ့ knowledge ရှိမယ်ဒါပေမဲ့ ChatGPT ကကျွန်တော်ဘာတွေအားသာဝဲဆိုတော့ကျွန်တော်တို့လူတယောက်ဆိုတဲ့အသိဉာဏ်ထက်တူပဲနဲ့သူက feedback ဆိုဘာကားပေါင်းဆိုနားလည်တဲ့ပုံစံမျိုးဖြစ်သွားပါပါတယ်အခုတော့လူတွေသုံးကြည့်ပြီးတော့ဟိုနည်းနည်းလေးဂျိမ်းမိနေကြလို့ပဲသူကအတိုင်းအတာတစ်ခုချီသူက intelligent ဆိုတဲ့ဟာပါလာပါတယ်ဗျဘာကြောင့်လဲဆိုတော့ internet မှာရှိတဲ့နော်ဒီ Wikipedia စာမျက်နှာတွေနောက် social media မှာအပြန်အလှန်ပြောနေကြတဲ့နော် chatting data တွေYouTube video တွေမှာကျွန်တော်တို့ video နော် transcript လုပ်ထားတဲ့နော် sign ထိုးထားတဲ့စာကြောင်းတွေအကုန်လုံးပေါ့မျိုးစုံပါပဲပါတယ်အဲ့ဒီပြင်ကိုကျွန်တော်တို့ကဘာသာစကားမျိုးစုံပါပါတယ်မြန်မာစာအင်္ဂလိပ်စာဂျပန်စာအကုန်လုံးဘာသာစကားမျိုးစုံပါတယ်အဲပြီးတော့ဘာသာရေးဆိုင်ရာလည်းမျိုးစုံပါပါတယ်စေပညာတို့အားစားတို့နိုင်ငံရေးတို့သိပ္ပံတို့အဲ့လို data တွေကိုအများကြီးနဲ့စောက်ထားတဲ့ကြောင့်မို့သူ့မှာကတို့လူတွေမှာနော်လူတယောက်မှာကျွန်တော်ဆရာဝန်ဆိုရင်ဆရာဆေးပညာနဲ့ပတ်သက်ပြီးသိမယ်ဗျာအဲနော်အားသားသမားဆိုလို့ရှိရင်အားသားနဲ့ပတ်သက်တဲ့ knowledge ရှိမယ်ဒါပေမဲ့ ChatGPT ကဘလို့ဖြစ်လာလဲဆိုတော့သူကအဲ့ဒီထက်ကျော်သွားပြီးတော့ feedback ပေါ့လीနော်အဲ့တော့ပညာရေးဆိုင်ရာဘောင်းဆုံး ဘာကဘောင်းဆောင်ကနေပြီးတော့သူကသူ့မှာအတိုင်းအတာတစ်ခုထိဒီအင်တယ်လီဂျန့်ဆိုတဲ့ဟာမျိုးဖြစ်လာပါတယ်ဗျာအဲ့အပိုင်းကအရင်ကြီးပါတယ်အဲ့အပိုင်းအရင်ကြီးပါတယ်နောက်အခုနောက်ပိုင်းဆိုရင်ပရိုဂရမ်တွေပါလို့ဆိုလို့ရှိရင်သူရေးပေးတာနိုင်ပါတယ်နောက်လူတွေနဲ့လည်းစကားတော့ချက်တင်လုပ်တဲ့ပေါ့လေမေးဖြေတွေလုပ်လို့ရတယ်သိချင်တာတွေသူ့မေးလို့ရတယ်စသဖြင့်အလုပ်တွေအများကြီးခိုင်းလို့ ောက်ကြည့်မယ်မော်ဒယ်စောက်ချင်တယ်ဆိုမရပါဘူးဗျ။အားလုံးလည်းဆိုတော့process တွေကလည်းအများကြီးပါ data ကလည်းအများကြီးသုံးလုပ်ရတဲ့အကြောင်းကို computing resource ကအရင်ကြီးပါတယ်။ GPU တွေအများကြီးသုံးရာနဲ့ထောင်နဲ့ GPU သုံးရတယ်။နောက် flash နော်ပုံကြားစိတ်အပါအဝင် VDN နဲ့ GPU ကုန်ကြပါပါတယ်။နောက်တကယ်တကယ်အဲ့ data တွေကိုလည်းကျွန်တော် cleaning ဆိုတဲ့အပိုင်းလိုပါတယ်။အဲ့တော့ကျွန်တော်ကွန်ပျူတာသမားတွေပြောလို့ပေါ့ data မတန့်လို့ရှိရင်နော်ထွက်လာတဲ့ model ကလည်းမတန့်ဘူးလေနော်အမိုက်နော်အမိုက်က model တွေထွက်လာလို့ဆိုရင်ထွက်လာတဲ့ဟာလည်းအမိုက်ပဲရှိမှာပါအသုံးဝင်လို့ပြောချင်တာပေါ့လေ။အဲ့တော့အဲ့လိုပြဿနာတွေရှိပါတယ်။နောက်တစ်ခုကကုမ္ပဏီအကြီးတွေနောက်ဟိုအစိုးရကျွန်တော်တို့ခုလက်ရှိလုပ်နေတဲ့ network လို့နေရာမျိုးတွေမှာပဲဒီလိုမျိုး model အကြီးတွေကဆောက်ဖို့ဖြစ်နိုင်တယ်ပေါ့လေ ChatGPT လိုမျိုး model ကိုဆောက်မယ်ဆိုရင်ပြောရပါဘာလို့လဲဆိုတော့ဒီဟာကိုဆောက်ဖို့အတွက်ကျွန်တော် GPU တွေလည်းအများကြီးလိုတယ်အဲ computing resources တွေအများကြီးလိုတယ်နောက် flash စစ်အများကြီးသုံးရတယ်အဲ့တော့ဝေးချေအဖြစ်လည်း VDN နဲ့ချိန်ပြီးတော့ကုန်ပါတယ်ဗျအဲဒါကြောင့်မို့ကျွန်တော်ကလုပ်မယ်ဆိုရင်တော့ကျွန်တော်တို့ domain ကိုသတ်မှတ်လိုက်ပြီးတော့ model အကြီးကိုပြင်ပြီးတော့ကျွန်တော်က fine tuning လုပ်ပြီးတော့ဆောက်တာမျိုးပဲလုပ်လို့ရပါတယ်။အဲ့တော့တကယ်လက်တွေ့မှာကျွန်တော်တို့ကတိဆောက်ဖို့ကလွယ်ဘူးဆိုတဲ့အပိုင်းရှိတယ်ပေါ့လေ။ resource အများကြီးလိုတယ်ဆိုတဲ့အပိုင်းရှိတယ်။နောက်တစ်ခုကဆောက်ပြီးတော့ထွက်လာတဲ့အခြေအရလည်းတကယ်တော့တန်းပြီးတော့မှန်လာမှုပေါ့။အမားတွေအများကြီးပါပါတယ်။အဲ့တော့အဲ့အမားတွေကိုကျွန်တော်တို့ကတကယ်တော့ဒီလူကားတွေစစ်ပြီးတော့ပြန်ပြီးတော့ပြင်ပြီးတော့ model တွေကိုပြန်ထည့်ပြန် train လုပ်အဲ့အဲ့ဒီအပိုင်းကိုကျွန်တော်တို့ရှေ့မှာလည်းကျွန်တော်ပြောခဲ့တဲ့ reinforcement learning ပေါ့နော်။ with human feedback ဆိုပြီးတော့လူကားတွေပြီးတော့ re-engineer ပြန်လုပ်ပေးရပါတယ်။အဲ့ဒီအချက်တွေကတော့အခုပြောနေကြတဲ့ large language model transformer model ရဲ့အားနဲ့ကြည့်လို့ပြောလို့ရပါတယ်ကြာ။အဲအားကြောင့်မလို့ကျွန်တော်တို့ကလက်တွေ့မှာပြော Microsoft တို့ Open AI တို့ Google တို့လိုကုမ္ပဏီအကြီးတွေသို့မဟုတ်အစိုးရအဖွဲ့အစည်းတွေကဥဆောင်ပြီးလုပ်ကြတာမှာဖြစ်ပါတယ်ပေါ့နော်။လက်တွေ့အနေနဲ့ကျွန်တော်လုပ်ချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ domain တွေတခုသတ်မှတ်လိုက်ပြီးတော့ဥပမာကျွန်တော်တို့ကဥပဒေဆိုလဲဥပဒေအပိုင်းပေါ့လေအဲ့လိုသတ်မှတ်လိုက်ပြီးတော့အဲ့ဒီ data ကိုသုံးပြီးတော့ခုနဆောက်ထားတဲ့ pre-train model အကြီးပေါ့ Open AI model ကိုမှီလိုက်ပြီးတော့ fine tuning လုပ်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ model အသေးလေးပြန် train တာပေါ့အဲ့ model ကိုအားဖြည့်လာမျိုးပဲလုပ်လို့ရပါတယ်ကြာ။အဲ့ဒါကတော့ကိုယ်ရှိသွားနေတဲ့ဒီပညာရဲ့နော်အားလည်းကြလို့ပြောလို့ရပါတယ်။ဟုတ
်ကျေးဇူးများရေးတင်ပါတယ်ဆင်
။ကျေးဇူးပါဗျ
။ဒေါက်တာရဲကျော်သူရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ ChatGPT ကြောင်းဒေါက်ခင်မျိုးသက်မင်းမြန်တင်ဆက်ပေးကြတာပါ။ဒီကနေ့မနက်အတွက်သတင်းပြပုချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထူးခြားသတင်းတွေလည်းပေးပို့ခြင်းနဲ့ဆိုရင် VOA ရဲ့ email list ဆာ bomis@voanews.com ကိုလိမ့်မှုပြီးတော့စာရေးသားပေးပို့နိုင်တယ်လို့ Facebook Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါတယ်ခင်ဗျာအစီအစဉ်တွေမကြာခင်ဆုံးသတ်တော့မှာမဟုတ်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီတူကပဲပြောပြပေးပါမယ်ခင်ဗျာရှေ့သတင်းပတ်ထဲ Belgian နိုင်ငံ Brussels မြို့မှာကျင်းပမယ်နောက် Atlantic မဟာမိတ်အဖွဲ့ NATO နိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးကနေ Ukraine ကို NATO အဖွဲ့ထဲဝင်ရောက်ခွင့်ထပ်မံကမ်းလှမ်းပေးဖို့ Ukraine နိုင်ငံကြီးဝန်ကြီးကတိုက်တွန်းနေတဲ့အကြောင်း Reuters သတင်းကဖော်ပြပါတယ်။ Malaysia နိုင်ငံမှာပုံမှန်ထက်လွန်ခဲ့ရွာသွန်းခဲ့တဲ့မုတ်သုံးမှုကြောင့်ဆယ်စုနှစ်တစုအတွင်းအဆိုးရွားဆုံးရေပေးတံခံရတာမှာလူသုံးဦးသေဆုံးပြီးတော့9000ကျော်အိုးအိမ်မဲ့ခဲ့ရပါတယ်။ပြည်내၉ခုမှာရှိတဲ့လူဦးရေ9,480ကျော်ကိုယာယီခုံလုံးရေးစခန်း900ကျော်ဖွင့်လာပြီးတော့နေရာချသာပေးနေတဲ့အကြောင်း Malaysia သဘာဝဘေးရန်တွေဆိုင်ရာစီမံကံကိုရေးဌာနကပြောပါရယ်ထိုင်းနိုင်ငံနဲ့နယ်နိမိတ်ဆက်နေတဲ့ရှေ့မြောက်ပိုင်းကလန်တန်ပြည်နယ်ကတော့ရေဘေးတံကိုအဆိုးဆုံးခံခဲ့ရပြီးတော့အဲ့ဒီဒေသတစ်ခုထဲမှာလည်းလူပေါင်း6000ကျော်ကိုကယ်ထုတ်ခဲ့ရပါတယ်အီရန်နိုင်ငံရဲ့အဓိကနျူကလ িয়ার ဆက်ယုံကြည်တစ်ခုဖြစ်တဲ့ Fordar နဲ့ Nandes မှာအဆင့်မြင့်ဘူခွာအားဆက်တွေကိုထောင်နဲ့ချီသုံးပြီးတော့ယူရေနီယံတန့်စင်မှုတွေလုပ်သွားဖို့အီရန်ကစူးစမ်းနေတယ်လို့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကထောက်ကြံတွေကပြောပါရယ်ယူရေနီယံတန့်စင်မှုတွေတိုးမြင့်မှုအတွက်နောက်ထပ်ဘူခွာဆက်သစ်6000ကျော်တက်ဆင်သွားမယ့်အကြောင်းကိုကုလသမဂ္ဂရဲ့နျူကလ িয়ার စောင့်ကြည့်လေ့လာရေးအေဂျင်စီ IAEA ကိုအီရန်ကအသိပေးခဲ့ပြီးတဲ့နောက် IAEA ကဒါကိုကြေညာချက်ထုတ်ပြန်အသိပေးလိုက်တာပါနောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြတာပါနိုဝင်ဘာလ30ရက်စနေနေ့ VOA မနက်ခင်းအစီအစဉ်တွေကိုဒီလောက်နဲ့ပဲစုံသပ်ပါစေခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်ထုတ်လွှင့်ရမှုကကိုငင်းချမ်းအေးဖြစ်ပါတယ်ရုပ်တံဒါရိုက်တာက James Smith ဖြစ်ပါတယ်ခင်ဗျာVOA ကိုခုလိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်လဲကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်ကစီသူပါ တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ပေါင်းကနေပြီးတော့ကင်းဝေးကြပြီးတောက်ကပေါင်းကလည်းကင်းဝေးကြလို့ကျမရှင်လန်းနဲ့မနက်ခင်းပိုင်ဆိုင်ကြပါစေခင်ဗျာ